Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American Tan ye 2016 khu ni August 18 ye jadawri ni nya 9 nai ga ni 10 nai thi season 2 go American Piran su myo ro Washington DC ga ni tai yai thau lwin pe ni ba bi. Line meter 25 32 50 ne line meter 190 ro ga ni phan yu na sin nai ma le shin.ကျွန်မခွန်ယူပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုရှင်းပြနေကျွန်တော်ကြော်ကြော်သိင်ကြညာမှာပါဆီးရီးယားနိုင်ငံအာလပူမြို့လူကြောင်းတိုက်ခိုက်မှုမှာဒဏ်ရာရတဲ့ကလေးငယ်လေးပုံကဘာတဝမ်းပြန့်နှံ့နေပါတယ်တူရကီအာဏာသိမ်းချိုးဖောက်မှုရဲ့နောက်ကွယ်ကကြိုးကင်သူလို့ဆွဆဲထားတဲ့ဘာသာရေးကောင်းဆောင်နဲ့ဆက်ဆက်တဲလူတန်းများရှိသူတွေကိုရဲတပ်ဖွဲ့ကရှာဖွေစစ်ဆေးနေပါတယ်တောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်ဒီကနေ့တရုတ်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းသတင်းလွှာတွေထဲမှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ပေါ်မှာနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်နိုင်တဲ့ကိစ္စရပ်တွေအကြောင်းနဲ့အတူတရုတ်နိုင်ငံဘက်ကမြန်မာမြစ်ဆုံအရေးကိုလည်းအဖြေရှာဖို့ပြောကြားခဲ့ပါတယ
်။ဒီခေတ်တွင်ရေချန်အာနာစုကြည်ကိုယ်စားပြောတာလား中方希望
တရုတ်လက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာပါ။ရီယိုအိုလံပစ်အားကစားပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်နေကြတဲ့မြန်မာတင်းရဲ့အခြေအနေနဲ့အတူဒီကနေ့အိုလံပစ်အားကစားပြိုင်ပွဲတွေအကြောင်းနဲ့အမေရိကန်ရဲ့တောင်ပိုင်းပြည်နယ်မှာသမိုင်းတင်တဲ့အဆိုးဆုံးရေပေးကြောင့်ဒုက္ခရောက်နေကြတဲ့သူတွေကိုကုညီကယ်ဆယ်ရေးဘာတွေဆောင်ရွက်ပေးနေသလဲဆိုတာကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံအာလပ်ပိုမြို့ကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်တာမှာထိခိုက်ဒဏ်ရာရပြီးသွေးရည်ဖုံတွေနဲ့ဖုံးလွှမ်းနေတဲ့ကလေးငယ်လေးရဲ့ထိတ်လန့်မွယ်ရုပ်ပုံကိုပုံမှန်သတင်းမီဒီယာတွေမှာရောလူမှုကွန်ရက်မီဒီယာတွေမှာပါထုတ်လွှင့်ဖြန့်ဝေနေကြတာမျိုးကမ္ဘာတစ်ဝန်းကလူတွေတွေ့ကြရပါတယ်။မျက်နှာမှာဖုံတွေသွေးတွေပေးကျန်နေပြီးကြက်တေတည်ပြီးတော့အားပြတ်နေပုံရတဲ့ကလေးငယ်လေးအရေးပေါ်လူနာတင်ရင်ကားကလေမော်ရောင်ခုံလေးတစ်လုံးပေါ်မှာထိုင်နေတဲ့ပုံကိုဆီးရီးယားတိုက်ခိုက်လှုပ်ရှားသူတွေကထုတ်လိုက်တာပါ။အဲဒီကောင်လေးဟာအသက်9နှစ်အရွယ်အွန်မရန်ဖြစ်တယ်လို့အာလပူမျိုးကဆီယာဝန်ဦးဆမာအာဘူအယ်အက်စ်ကဒီကနေ့ပြောပါတယ်အမ်ဒန်လို့ခေါ်တဲ့ဆေးရုံကိုဗိုလ်ဒူးနေညမှာအကောင်လေးကိုခေါ်သွားပြီးဥကောင်းတန်ရာတွေကိုကုသပေးပြီးတော့ဆေးရုံကဆင်ခွင့်ပြုလိုက်တယ်လို့ဆီယာဝန်ကအတည်ပြုပြောပါတယ်တပုံတွင်တင်ထားတဲ့ခါတာဂျီခိုင်မှာလေကြောင်းတိုက်ခိုက်မှုတစ်ခုဖြစ်ပြီးတဲ့နောက်အဲ့ဒီကလေးလေးတန်ရာရခဲ့တာပါလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်9ယောက်အပါအဝင်လူရှိဦးသေဆုံးတယ်လို့အမ်ဒန်ဆေးရုံဆီယာဝန်တူကပြောပါတယ်တိုက်ခိုက်မှုဖြစ်ပြီးသိမှကြခင်မှာပဲဘေးဒဏ်သင့်ခဲ့သူတွေကိုကယ်ဆယ်ရေးလုပ်သားတွေနဲ့သတင်းတော်တွေကအပြည့်စည်းပုံတွေကနေဆွဲထုတ်ကြပါတယ်။ကုညီကယ်ဆယ်ကြသူတွေထဲမှာပါသူတူကတော့ဆီးရီးယားစစ်ပွဲရဲ့ဆိုးရွားလာတဲ့အခြေအနေကိုပြတဲ့ထင်ရှားတဲ့ဓာတ်ပုံကိုရယူခဲ့သူဓာတ်ပုံဆရာမာမုတ်ရာစလန်ဖြစ်ပါတယ်
။တူရကီနိုင်ငံအရှေ့ပိုင်းကရဲစခန်းတွေနားမှာဒီကနေ့မနေ့အစောပိုင်းကကားဘုံနှလုံးပေါက်ကွဲပြီးလူ6ယောက်ထပ်မံနေသေဆုံးပြီး120ကျော်ဒဏ်ရာရသွားပါတယ်။ပထမကားဘုံကဗန်ပီနယ်မှာပေါက်ကွဲတာဖြစ်ပြီးရဲတပ်ဖွဲ့ဝင်2ဦးနဲ့အရက်သား2ဦးသေဆုံးပြီးတော့ရဲတပ်ဖွဲ့ဝင်20ထပ်မံအပါအဝင်ဒါဇင်ပေါင်းများစွာဒဏ်ရာရသွားပါတယ်။နောက်ထပ်နာယီအနည်းငယ်ခြားပြီးတဲ့နောက်LZ ရဲစခန်းရဲ့ပန်းချန်ထဲမှာနောက်ထပ်ကားဘုံတစ်လုံးပေါက်ကွဲပြီးလူ3ဦးသေဆုံးပြီးတော့တရားထက်မနေဒဏ်ရာရသွားပါတယ်ပောက်ကွဲမှုရဲ့လက်တဲ့အဖြစ်ဘသူကမှမပြောသေးပေမဲ့လေအာနာပိုင်းတွေကတော့ကတ်စစ်သွေးကြွားတွေရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်။မကြသေးခင်လတွေအတွင်းတူရကီနိုင်ငံအရှေ့ပိုင်းမှာကတ်လက်နက်ကင်တွေကအလားတူတိုက်ခိုက်တာမျိုးတွေလုပ်ထားတာပါ။ဒုတိယပောက်ကွဲမှုကိုရိုက်ယူထားတဲ့ဗီဒီယိုထဲမှာရဲစခန်းပြင်ဘက်ကနေမိခိုးလုံးကြီးတက်သွားပြီးကားအတော်များများပြိုလဲကျနေတာကိုတွေ့ရပါတယ်။အဆောက်အဦပဒင်းပေါက်တကားတွေလည်းဖွင့်ထွက်သွားပါတယ်ရှင်။
ဖဒူလဂူလန်နဲ့ဆက်ဆက်တဲ့ဆိုတဲ့လူတွေကိုတူရကီရဲတပ်ဖွဲ့ကဒီကနေ့မနေ့အာရုံမတက်ခင်မှာဖမ်းဝရ200နီးပါးထုတ်ပြန်ပြီးနေရာဌာနတရားကျော်ကိုရှာဖွေစစ်ဆေးပါတယ်။ဒီကလကအနာသိမှုဂျူးစားမှုရဲ့နောက်ွယ်ကစီစဉ်သူဖြစ်တူရကီအစိုးရကဖဒူလဂူလန်ကိုဆွဆွဲထားတာပါ။ဂူလန်ရဲ့ဘာသာရေးဆိုင်ရာလုပ်ငန်းတွေကိုရန်ပုံငွေထောက်ပံ့နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့သူ့ကိုထောက်ခံသူတွေကြားအဆက်ဆက်ကိုရှာဖို့အတွက်တူရကီဘဏ္ဍာငွေကြေးဆိုင်ရာရဲတပ်ဖွဲ့ကဦးဆောင်ပြီးအခုလိုရှာဖွေစစ်ဆေးတာပါ။ဂူလန်ကကျိုးကန်စစ်စစ်နဲ့လို့ဆိုရကဆွဆွဲပြီးထောင်ပေါင်းများစွာသောရဲတပ်ဖွဲ့ဝင်တွေနဲ့စစ်ဖက်ဝန်ထမ်းတွေပါတဲ့ဇူလိုင်လ15ရက်နေ့ကအာဏာသိမ်းကျိုးပတ်မှုဟာခဏတာပဲကြာခဲ့ပြီးတော့လူ280မှန်းနဲ့သေဆုံးခဲ့ပါတယ်။အဲ့ဒီဖြစ်ရပြီးတဲ့နောက်အစိုးရကရေးပေါ်အခြေအနေကြေညာပြီးအာဏာသိမ်းမှုကြံစီတယ်လို့ဆွဆွဲခံရတဲ့လူတွေကိုစပီးဖမ်းခဲ့တာပါ
။ Plutonium ပြန်လည်တန့်စင်ထုတ်လုပ်တဲ့လုပ်ငန်းကိုပြန်စနေပြီလို့မြောက်ကိုရီးယားကပြောတဲ့ပေါ်အထူးစိုးရိမ်ပြီးစိတ်မကောင်းဖြစ်ရတဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနကဒီကနေ့ပြောပါတယ်
။ Hey Olon을 통해핵실험을중단하지않겠다고하면서사용후연료봉재처리및
နျူကလ িয়ার စံတတသုံးပြီးသားလောင်စာချောင်းတွေကိုပြန်လည်တန့်စင်တာနဲ့နျူကလ িয়ার လက်နက်အတွက်တန့်စင်ပြီးယူရိုနီယံအသုံးပြုတာကိုရပ်မှာမဟုတ်ဘူးလို့ပြပမီဒီယာတွေကနေတဆင့်မြောက်ကိုရီးယားကဗုဒ္ဓဟူးနေ့မှာပြောပါတယ်ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုရှင်းရှင်းလင်းလင်းချိုးဖောက်တာပါပဲနိုင်ငံတကာငြိမ်းချမ်းရေးနဲ့နျူကလ িয়ার ကင်းရှင်းရေးအတွက်စိန်ခေါ်ချက်တရဖြစ်တယ်လို့လည်းဖြစ်ပါတယ်ဒီအတွက်တောင်ကိုရီးယားအစိုးရအနေနဲ့အထူးစိုးရိမ်ပြီးတော့စိတ်မကောင်းဖြစ်ရပါတယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရချိုဂျွန်ယောက်ကဒီကနေ့တာမန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်အဓိကနိုင်ငံကြီးတွေသက်ဆိုင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလိုအပ်တဲ့လုပ်ငန်းချက်တွေကိုလုပ်သွားမယ်လို့လည်းပြောခွင့်ရချိုကပြောပါတယ်ဒီကိစ္စအပေါ်စိုးရိမ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကလည်းပြောထားပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာသပတေးညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့ဒေါန်ဆန်းစုကြည်ကိုဒီကနေ့ဝန်ကြီးချုပ်လီခေချန်းကနိုင်ငံတော်ကွန်ပျူတာဖွဲ့နဲ့တွေ့ဆုံပါတယ်။အဲဒီနောက်ခေါင်းဆောင်တို့အုပ်စုတွေကြားရမှာမြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတော့လည်းပါဝင်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အခုတရုတ်နိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြတ်သတ်အနိုင်ရပြီးအစိုးရဖွဲ့ပြီးခဲ့တဲ့ကဆိုရင်ပထမဆုံးနိုင်ငံတော်အဆင့်ခီးစဉ်ဖြစ်ပါတယ်။ဒေါ်လာ 3.6 ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားတဲ့ EIA မြစ်ပုံကမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်းထားတာကိုတရုတ်ဘက်ကပြန်ဆချင်နေတာပါမြန်မာနိုင်ငံထဲမှာအပြင်းထန်ကန့်ကွက်တာတွေပေါ်လာပြီးတဲ့နောက်အရှင်သမရဦးသိန်းစိန်လက်ထက်မှာစီမံကိန်းကိုရပ်ဆိုင်းထားခဲ့တာပါဆယ်ကြောင့် EIA မြစ်နဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေနဲ့မြန်မာနိုင်ငံမှာလျှက်စစ်တပ်အလုံးလောက်မရှိတာတွေကိုစီမံကိန်းကိုကန့်ကွက်သူတွေကထောက်ပြကြတာပါဒီဆယ်ဆောက်ပြီးတဲ့နောက်ထုတ်မဲ့ EIA လျှက်စစ်90ရာခိုင်နှုန်းကတရုတ်ပြည်ကိုသွားမှာပါအရာဝတီမြေပေါ်ကဆယ်စီမံကိန်းတွေကိုလိလဆန်းစစ်ဖို့ကော်မတီတရက်ကိုမကြသေးခင်ကပဲဖွဲ့စည်းထားပါတယ်။တရုတ်မြန်မာနယ်စပ်တစ်လျှောက်ကလူမျိုးစုလက်နက်ကိုင်အဖွဲ့တွေအပါအဝင်ဒိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရအကြားငြိမ်းချမ်းရေးလုပ်ငန်းစဉ်ကိစ္စကိုလည်းတရုတ်အစိုးရနဲ့ဒေါန်ဆန်းစုကြည်တို့ဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်။ပေါ့ကြာနေမှာတော့ဒေါန်ဆန်းစုကြည်ဟာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံမှုအစီအစဉ်ထားပါတယ်။
ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတက်တေရဲ့မူရဆေးဝါးနှိမ့်နှင်းရေးစီမံချက်ပေါ်ဝေဖန်ပြောဆိုတာကြောင့်သမ္မတဘက်ကပြန်လည်ဆွဆွဲပြီးချင်းချောက်ပြောဆိုတာတွေရှိထားပေမဲ့လည်းသမ္မတဒူတက်တေကိုတရားဝင်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ရေးဆက်ပြီးတွန်းအားပေးသွားမယ်လို့ဖိလစ်ပိုင်အမျိုးသမီးအထက်လွှတ်တော်အမတ်တူကပြောပါရယ်သမ္မတဒူတက်တေရဲ့တိုက်ခိုက်မှုတွေဟာအုပ်ချုပ်ရေးအာဏာကိုမတော်မတရားအလွဲသုံးစားလုပ်တာဖြစ်တယ်လို့ဒီကနေ့မနီလာမြို့တော်မှာစိတ်ခံစားချက်အပြစ်နဲ့ပြောတဲ့မိန့်ခွန်းနဲ့အထက်လွှတ်တော်အမလိုင်လာဒီလီမာကပြောသွားပါရယ်ပြီးခဲ့တဲ့ဇွန်လမှာဒူတရေအာနာရလာပြီးကြတဲ့ကဆိုရင်မူရဆေးဝါအယောင်အဝယ်လုတ်တယ်ဆိုတော့တန်တရာနဲ့လူပေါင်း1000ထက်မနည်းတပ်ပြခံထားရတဲ့ပေါ်လွှတ်တော်စုံစမ်းစစ်ဆေးမှုတစ်ခုကိုဒီလွှတ်တော်အမှတ်ဒီလီမာကလုတ်နေတာပါဖိလစ်ပိုင်နိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွဲနေတဲ့မူရဆေးဝါလုပ်ငန်းရဲ့အယောင်အဝယ်လုတ်သူတွေကိုအမြင့်ပြဖြည့်ရှင်မယ်ဆိုတဲ့ကတိနဲ့သမရဒူတရေရွေးကောက်ပွဲကိုအနိုင်ရလာတာဖြစ်ပါတယ်ရှင်
ဘရာဇီးနိုင်ငံမှာကျင်းပနေတဲ့အိုလံပစ်အားကစားပြိုင်ပွဲ12ရက်မြောက်မနေ့ကအမျိုးသားဘောလုံးပြိုင်ပွဲဆီမီဖိုင်နယ်ပွဲတွေမှာအင်ရှင်ဘရာဇီးကဟွန်ဒူရက်စ်ကို6-2မရှိဂျာမနီကနိုင်ဂျီးရီးယားကို2-2မရှိနဲ့အတီးတီးနိုင်ရပြီးဘောလုံးပွဲတက်သွားပါတယ်။အင်ရှင်ဘရာဇီးနဲ့ဂျာမနီဘောလုံးပွဲကိုတော့စနေနေ့ကစားပါမယ်။ဘောလုံးနေ့ကပဲလုတဲ့အမျိုးသမီးမီတာ100တန်းကျော်ပြိုင်ပွဲမှာအမေရိကန်ကဘရီယန်နာရိုလင်းစ်ကရွှေစုရပြီးသူ့ရဲ့အသင်းဘော်တွေဖြစ်တဲ့နီယယ်အာလီနဲ့ခရစ်စတီကက်စလင်းတို့ကဝင်နဲ့ကြေးအတီးတီးရတာကြောင့်အမေရိကန်အသင်းကစုစည်း3ခုစလုံးကိုရသွားတာပါ။ဒီကနေ့မှာတော့ကမ္ဘာတက်ရှိထင်ရှားအမြန်ဆုံးလူသားလူတင်စားခေါ်ဆိုကြတဲ့အမေရိကန်နိုင်ငံသားယူဆိန်ပိုးထာမီတာ200တာတို့ပြည့်ဝမှာသူ့ရဲ့ဂုဏ်ပုဒ်ကိုဆက်ထိန်နိုင်ဖို့လိုအပ်မှာဖြစ်ပါတယ်။2022ခုနှစ်လန်ဒန်အိုလံပစ်မီတာ200ပြည့်ဝမှာပိုးထအနိုင်ရခဲ့ပြီးဒီနှစ်မီတာ100ပြည့်ဝကိုလည်းအနိုင်ရထားပြီးပါပြီ။ဒါပေမဲ့လည်းသူကအနိုင်ရုံတသက်မဟုတ်ပဲကမ္ဘာစံချိန်ချိုးဖို့ကိုလည်းမျှော်လင့်ထားတာပါ။မီတာ200ကို19စက္ကန့်အောက်နဲ့ရအောင်ပြေးပြီးလက်ရှိသူကိုယ်တိုင်ပဲတင်ထားတဲ့ကမ္ဘာစံချိန်ကိုချိုးဖို့ပိုးထကမျှော်လင့်ထားပါတယ်။
အိုလံပစ်ရေကူးပြိုင်ပွဲမှာဝင်ပြိုင်ခဲ့တဲ့အမေရိကန်ရေကူးအသင်းကရေကူးအားကစားသမားနှုတ်ဟာလူရက်ခံရတဲ့ဆိုတဲ့ဖြစ်ရပ်တစ်ခုနဲ့ပတ်သက်တဲ့မေးခွန်းတွေကိုဖြေဖို့အတွက်ရီယိုဒီဂျနေရိုမြို့မှာထိမ့်သိမ်းခံခဲ့ရတဲ့ဆိုတာအမေရိကန်အိုလံပစ်ကော်မတီကအတည်ပြုလိုက်ပါတယ်။ဂန်နာဘန့်စ်နဲ့ဂျက်စ်ကွန်ဂယ်တို့ကိုရီယိုအိုလံပစ်ကနေအမေရိကန်ကိုပြန်မဲ့လေရင်ပေါ်ကနေမနေ့ကခေါ်ချသွားပြီးလေစိတ်ထဲကအထူးရက်တပ်ဖွဲ့အခြေစိုက်တဲ့နေရာကိုချက်ချင်းပဲခေါ်သွားပါတယ်။နောက်ထပ်အသင်းဖော် James Van Paa ဝင်ရေကူးအားကစားသမားစုစုပေါင်း၄ယောက်ကိုရက်တပ်ဖွဲ့ဝင်ဖြစ်သူတို့ကိုသူတို့ပြောတဲ့လူတွေကတနင်္ဂနွေနေ့မှာတနက်နဲ့ထောက်ပြီးအလူရက်ခံခဲ့ရတယ်လို့အတူပါတဲ့သူတို့ရဲ့အသင်းဖော် ရိုင်လောက်ဒီကပြောတဲ့အပေါ်ဘရာဇီးရဲ့တပ်ဖွဲ့ကဆက်ပြီးစုံစမ်းစစ်ဆေးနေတာပါအမေရိကန်ရေကူးအားကစားသမားတွေဟာဖြစ်စဉ်ကိုအမှန်အတိုင်းအားလုံးမပြောဘဲထားတာမျိုးဖြစ်နိုင်ခြင်းရှိပြီးမိကုံးတွေကိုဖြည့်ဖို့လိုတယ်လို့ဘရာဇီးတာဝန်ရှိသူတွေကပြောနေပါတယ်ဒီသတင်းပတ်အစောပိုင်းကလူရဲခံခဲ့ရတဲ့ဖြစ်ရပေါ်လောက်ဒီနဲ့ဖိုင်တို့ပြောတာတွေမှာကွဲလွဲနေတယ်ဆိုပြီးနိုင်ငံတွေကလည်းထွက်မသွားကြဘူးဘရာဇီးတရားသူကြီးတူကဗုဒ္ဓဟူးနေ့အစောပိုင်းမှာတာစီမိန်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဗုဒ္ဓဟူးနေ့ကအဲ့ဒီအမိန့်ထွက်မလာခင်မှာလောက်ဒီဟာအမေရိကန်ကိုပြန်ရောက်လာပြီလို့သူရဲ့ဖခင်ဖြစ်သူက AP သတင်းဌာနကိုပြောပါတယ်ရှင်
။အမေရိကန်တောင်ပိုင်းလူဝီဆီယနာပြည်နယ်မှာမကြုံဘူးလို့အောင်ရေးကြည့်ပြီးလူ73ယောက်တည်းမနဲ့တည်ဆုံပြီးတဲ့နောက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမိမြေလုံးကျော်ရေးဝန်ကြီးဂျေးဂျွန်ဆန်တွားပြီးတော့စစ်ဆေးကြည့်ရှုဖို့ရှိပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစပြီးမိုးအချိန်လက်မှတ်30နီးပါးအထိစံချိန်တင်မိုးရွာပြီးတဲ့နောက်ဘတ်တူရူးအရက်နဲ့ပတ်ဝန်းကျင်တွေမှာရေးကြည့်နေတာပါ။ခမန်းကြီးနေအိမ်ပေါင်း4000လောက်ပျက်စီးပါတယ်။ Federal ရေးပေါ်အခြေအနေစီမံခန့်ခွဲမှု Agency FEMA တာဝန်ရှိသူတွေလောအပိတွေပြင်ကြက်ချီနေတဲ့ဖော်ဝင်တွေလည်းအဲ့ဒီဒေသမှာသွားပြီးအကူအညီပေးနေကြပါတယ်။ဒီပြည်နယ်ဟာဟာရီကိန်းမုန်တိုင်းတွေနဲ့တိတ်ကိုယဉ်ပါပြီးသားဒေသလို့ရေပုံအားဖြင့်ပြောလို့ရပေမဲ့လည်းအခုကမိုးကြီးရွာတဲ့အခြေအနေဖြစ်ကြောင်းသိလိုက်ရတာကတော့နေရာအများပြားဟာဘယ်တော့မှရေမကြီးဘူးတဲ့နေရာတွေဒါမှမဟုတ်လေလွန်ခဲ့တဲ့နှစ်ပေါင်း30လုံးကသာရေကြီးတာကိုကြုံဘူးတဲ့နေရာတွေဖြစ်တယ်ဆိုတာပါပဲလို့ကြက်ချီနေအဖွဲ့တာဝန်ရှိသူတို့ကအပြည့်အဝကိုပြောပါတယ်။တောက်ကြနေကြတဲ့ကဆိုရင်လူပေါင်း3000ကျော်ကိုကယ်ဆယ်ထားပြီးပါပြီ။ကယ်ဆယ်လုပ်ငန်းအများစုကိုပြည်တွင်းကာကွယ်ရေးအရံတပ်ဖွဲ့နဲ့ပြည်နယ်အာဏာပိုင်တွေကလုပ်ခဲ့တာဖြစ်ပေမဲ့ဒေသခံတွေကလည်းလှေတွေကားတွေခါရက်တယောက်လှော်လှေလေးတွေနဲ့သူတို့ကိုယ်တိုင်ဝင်ပြီးအကူအညီပေးကြတာလည်းရှိပါတယ်ခင်ဗျာ
။ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ညင်ညာပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းစာမားနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်ရှင်။တရုတ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တရုတ်ပြည်သူသမ္မတနိုင်ငံဝန်ကြီးချုပ်လီခတ်ချန်တို့ဒီကနေ့တရုတ်နိုင်ငံဘေကျင်းမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးတွေ့ဆုံရမှာနှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့မြစ်ဆုံရေကာတာရေအားလျှက်စစ်စီမံကိန်းကိစ္စကိုလည်းအပြေရှားဖို့တရုတ်ဝန်ကြီးချုပ်ကပြောသွားခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းသိထားရသမျှနောက်ဆုံးအခြေအနေတွေကိုကိုအောင်အောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။မဟာချခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှတရုတ်နိုင်ငံဝန်ကြီးချုပ်လီခါချန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဒီကနေ့ဒေသဆန်တော်ချိန်ညနေ6:00နာရီမှာတွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေး၊ကဏ္ဍဆောင်ပူးပေါင်းဆောင်ရွက်ရေး၊စစ်ဖက်ပူးပေါင်းဆောင်ရွက်ရေးနဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။အခုလိုတွေ့ဆုံဆွေးနွေးရမှာလူအများစိတ်ဝင်စားနေတဲ့မြစ်ဆုံရေအားလျှက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့လည်းတရုတ်ဝန်ကြီးချုပ်ကဒေါက်တာဆန်းစုကြည်ကိုပြောဆိုခဲ့ကြောင်းတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလီယိုဇမ်မင်းကအခုလိုပြောပါတယ်။
ဒီခံတော်ညရေရှန်အန်ရာဆူဂျီကိုဇာပြောတာလား
မြစ်ဆော်ရေကကိစ္စနဲ့ပတ်သက်ပြီးမာဆူအနေနဲ့တင်းတင်းကြပ်ပတ်စွာကင်တယ်ဖို့နဲ့အဖြေတရရှာဖွေပေးဖို့ဝင်းကြီးချုပ်လီခါချန်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပြောခဲ့ပါတယ်မြမဆူအနေနဲ့လည်းဒီကိစ္စကိုဘယ်လိုကင်တယ်မလဲဆိုတာနဲ့ပတ်သက်ပြီးတင်းတင်းကြပ်ပတ်စွာအဖြေရှာဖို့စုံစမ်းရေးကော်မတီတရဖွဲ့စည်းထားပြီးလို့ဒေါက်ဆန်းစုကြည်ကပြောပါတယ်
ဒါပြင်တော့ဆန်းစုကြည်အနေနဲ့လည်းနှစ်နိုင်ငံအကျိုးရှိစေမယ့်နည်းလမ်းတစ်ခုရှာဖွေဖို့သူ့ရဲ့စိတ်အားတက်တမ်းမှုကိုထုတ်ပေါ်ပြသသွားတယ်လို့လည်းဒုနိုင်ငံသားရေးဝန်ကြီးဇမ်မင်းကပြောပါရယ်နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံရမှာတရုတ်နဲ့မြန်မာနိုင်ငံဟာအပြန်အလှန်လေးစားမှုရှိပြီးတော့တာဝန်ညီမျှအပြန်အလှန်ဆက်ဆံခဲ့ပြီးမြန်မာနိုင်ငံရဲ့အမျိုးသားပြန်လည်သိမ်းပြည့်ရေးလုပ်ငန်းစဉ်တွေစီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်မှုနဲ့ပြည်သူတွေရဲ့နေထိုင်မှုဘဝအဆင့်မြင့်မားရေးဆောင်ရွက်နေတာတွေမှာတရုတ်နိုင်ငံအနေနဲ့အားဖြည့်ကူညီသွားမှာဖြစ်ကြောင်းလည်းတရုတ်ဝန်ကြီးချုပ်လီကပြောပါရယ်နှစ်နိုင်ငံဆက်ဆံရေးအနေအထားနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခုလိုပြောပါတယ
်ကျမတို့ကြည့်စုတာဟာကျမတို့ရဲ့ mix ဖြစ်ဆွေးပြေးဖြစ်ဆိုတာအပေါ်ကျဒီတန်းနဲ့ကျမတို့နဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးဟာလည်းပြောင်းလဲတယ်ဆိုတာပို့ပြီးတော့ကောင်းမှုလို့ပို့ပြီးတော့တည်မြဲဖို့ပို့ပြီးတော့ခိုင်မာဖို့ပြောင်းလဲတွေပဲဖြစ်မယ်လို့ကျမတို့ယုံကြည်မျှော်လင့်ပါတယ်
ဒီကနေ့မှာပဲစီးပွားရေးနဲ့ဤပညာပိုင်းဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်တွေကိုလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီထဲမှာတရုတ်မြန်မာနယ်စပ်ကနေမိုင်20အကွာမှာရှိတဲ့ကွန်လုံမှာမဟာဗျူဟာရရေးပါတဲ့တံတားတစ်စင်းတခါရန်ကုန်နဲ့မန္တလေးမြို့တွေမှာတရုတ်နိုင်ငံအနေနဲ့ဆေးရုံတရုံစီစောက်လို့ပေးဖို့ကိုလည်းနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့ကတာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ပါတယ်။သမ္မတဦးသိန်းစိန်အစိုးရလက်ထက်တွန်းကတော့လူထုတွေရဲ့ကန့်ကွက်တောင်းဆိုမှုကြောင့်တရုတ်နိုင်ငံဘက်ကဒေါ်လာ 3.6 ဘီလီယံကုန်ချခံတည်ဆောက်မဲ့မြစ်ဆုံရေအားလျှက်စစ်စီမံကိန်းကို2012ခုနှစ်အတွင်းမှာစိုင်းငံ့ထားခဲ့ပါတယ်။လူမှုပတ်ဝန်းကျင်ဂေဟစနစ်အပါအဝင်တဘာဝပတ်ဝန်းကျင်ပေါ်ထိခိုက်ပျက်စီးစေနိုင်တာကြောင့်အခုလိုဆန္ဒထုတ်ဖော်ခဲ့တာပါ။ဒါပြင်မြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးအဲဒီအချိန်ကဆိုရအနေနဲ့ပွင့်လင်းမြင်သာစွာလုပ်ကိုင်ခဲ့ခြင်းမရှိတာကြောင့်လည်းလူထုအကြမကျေနပ်မှုတွေတိုးလာတာဖြစ်ပါတယ်။အရှိတောင်အရှမအကြီးဆုံးရေအားလျှက်စစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ဗမာပြည်ကွန်မြူနတီပါတီပြောခွင့်ရရဲဘော်ဖိုးတန်ကြောင်ကအခုလိုပြောပါတယ်။
မြစ်စုံကိစ္စနဲ့ပတ်သက်ပထမဆုံးအပြင်အဲ့ဒီမြစ်စုံသဘောတူညီချက်ထဲမှာဘာတွေပါတယ်ဆိုတော့ပြည်သူလူထုကိုပထမဆုံးအသိပေးဖို့လိုပါတယ်အဲ့ဒါတော်ဝန်စုစုကြည်ကဂရီပေးထားပြီးသူကမဖတ်သေးဘူးဆိုတဲ့ဟာပဲနောက်ဆုံးပြောခဲ့တာကြားတယ်ဒါနဲ့ပတ်သက်ပြီးတော့အဲ့ဒီမှာဘာတွေပါတယ်ဆိုတော့ပြည်သူလူကိုတတိအသိပေးရမယ်နော်ပြည်သူလူထုရဲ့ဆန္ဒသဘောထားကိုမှန်မှန်ကန်ကန်ရရှိနိုင်အောင်လုပ်နောက်ပြီးကျတော့ပြည်သူလူထုရဲ့ဆန္ဒအတိုင်းဖြစ်အောင်ဆောင်ရွက်ရတာဟာအစိုးရကောင်တရရဲ့လုပ်ငန်းလို့ကျတော့တာဝန်လို့ထင်ပါတယ်နောက်သူရဲ့အောင်မြင်မှုလို့လည်းဖြစ်မှာပါ
တော်ဆန်းစုကြည်ဟာ2015ခုနှစ်အတွင်းကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တူဦးအနေနဲ့တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတရုတ်သမ္မတရှီကျင်းပင်အပါအဝင်ဝန်ကြီးချုပ်လီကာချန်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်အခုခီးစဉ်ကတော့ NLD ပါတီကနေအာဏာရလာပြီးနောက်ပိုင်းပထမဆုံးတွားရောက်တဲ့တရုတ်နိုင်ငံခီးစဉ်မှာနောက်လာမှာတွားရောက်ဖို့ရှိနေတဲ့ American ပြည်အောင်စုခီးစဉ်မတိုင်ခင်မှာတရုတ်နိုင်ငံကိုအခုလိုတွားရောက်တာလည်းဖြစ်ပါတယ်အနောက်နိုင်ငံတွေအပြင်အင်းကြီးချင်းအင်အားကြီးတရုတ်နိုင်ငံနဲ့ပါဆက်ဆံရေးပုံမှန်ထိန်းသိမ်းဖို့မြန်မာအစိုးရအဆက်ဆက်အနေနဲ့ဆောင်ရွက်ခဲ့ကြတာလို့မြန်မာနိုင်ငံဆိုင်ရာ Australia တာမန်ဟောင်း Trevor Wilson က VOE ကိုအခုလိုပြောပါတယ်
Any Myanmar leader has had to deal with this sort of dilemma that they've
Sada Ayaya မှာအင်အားတာလွန်တဲ့အိမ်နီးချင်းနိုင်ငံနဲ့ဆက်ဆံရမှာအကြက်တဲဆိုက်ရောက်တဲ့အခြေအနေမျိုးကိုမြန်မာနိုင်ငံအစိုးရအဆက်ဆက်အနေနဲ့ကြုံရတာပါမြန်မာနိုင်ငံအနေနဲ့လည်းသူတို့ရဲ့အကူအညီတွေလိုအပ်ပါတယ်မြန်မာခေါင်းဆောင်တွေဟာတစ်ဖက်မှာတရုတ်နဲ့ဆက်ဆံရတယ်လို့တစ်ဖက်မှာလည်းအမေရိကန်နဲ့ဆက်ဆံရတာပါတခြားသူတွေလိုပဲဒေါ်ဆန်းစုကြည်ကဒီအခြေအနေကိုကောင်းကောင်းသဘောပေါက်ပါတယ်
ဒီကနေ့မနေ့ပိုင်းကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံသားရေးဝန်ကြီးဝန်ယူနေလဲတွေ့ဆုံခဲ့ပါရယ်။ငားရကြခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့ဒေါက်ဆန်းစုကြည်ဟာမနေ့ဖက်မှာတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှာဖြစ်ပါရယ်ခင်ဗျာ
။ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းကိုအောင်အောင်စူးစီးတင်ပြသွားတာပါ။အခုဆက်ပြီးရီယိုနွေရာသီအိုလံပစ်ပြိုင်ပွဲဝင်မြန်မာအားကစားသမားအဖွဲ့ရဲ့ရှင်ပြိုင်မှုအခြေအနေတွေကိုပြောပြပေးပါမယ်။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ Rio Olympic အားကစားပြိုင်ပွဲမှာမြန်မာအားကစားသမားအဖွဲ့ဟာစုတစိတ်တစ်ခုမှမရခဲ့ပေမဲ့အားကစားနည်း၃မျိုးကိုတော့အားရကျေနပ်မှုရှိတယ်လို့မြန်မာ Olympic အားကစားအဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့ Olympic ပြိုင်ပွဲလို့နိုင်ငံတကာအားကစားပြိုင်ပွဲတွေမှာအောင်မြင်မှုမရတာဟာတနိုင်ငံလုံးအတိုင်းအတာနဲ့အောက်ခြေအဆင့်ပြိုင်ပွဲတွေမှာထူးချွန်တဲ့အားကစားသမားတွေထွက်ပေါ်လာတာနဲ့တာကြောင့်ဖြစ်နိုင်တဲ့ဖြစ်တယ်လို့လည်းပြောပါတယ် Rio Olympic အားကစားပြိုင်ပွဲမှာမြန်မာအားကစားနည်း၅မျိုးဝင်ရောက်ရှင်ပြိုင်ခဲ့ပြီးမနေ့ကနောက်ဆုံးပြိုင်ခဲ့တဲ့ပြေခုံပြစ်ပြိုင်ပွဲနဲ့ပတ်သက်လို့မြန်မာအားကစားအဖွဲ့ခေါင်းဆောင်ဦးသက်လွင်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုပြောပါတယ
်ကျွန်တော်တို့မနေ့ကတော့ဟိုဆက်လိုက်ဒီတန်း၅ရောင်ပြိုင်ပါတယ်ခင်ဗျသူအပြဲမှာက20နဲ့9ရောင်ပေါ့နော်သူကကျွန်တော်တို့24အဆင့်ရတယ်ဆက်လို့ရတော့15 50သူ့ရဲ့အကောင်းဆုံးဆက်ပြီးတော့ဟိုမဝင်ပါဘူးခင်ဗျနောက်တစ်ယောက်ကရွှေလီမြင့်ကကျွန်တော်တို့65ဦးမှာသူက62အဆင့်ရပါတယ်။အဲတူရရဲ့ဆံရည်ကတော့ကျွန်တော်တို့နမီနစ်66.98ဖြစ်ပါတယ်။အဲသူလည်းပဲဗမာပြည်မှာရတဲ့အကောင်းဆုံးဆံရည်လို့မမိပါဘူးခင်ဗျ။
ဟုတ်ကဲ့။အဲသူတို့ကဘာဖြစ်လို့အကောင်းဆုံးဆံရည်မရကြတာလဲဒီ
။ဒီမှာလက်ရှိရှိတဲ့ရာဒီဦးရူတို့ရှာဒီပင်ကျမရရဲ့ကောင်းတယ်ဒီပြည်ပြီးတဲ့အခါကျတော့ဖစ်ဖြစ်တာဖြစ်တာလည်းရှိမှာ။ပြောလေပြီးရဲ့ဆိုချိန်လမ်းလမ်းပေါ်လာတော့กว่าနဲ့သူကဆံရည်ကြောင်းသွားတာပေါ့
အဲ့တော့ကျွန်တော်တို့ဒီမြန်မာအားကစားအဖွဲ့ကအခုပွဲတွေအကုန်လုံးပြီးသွားပြီလားအခြေအနေရောဘယ်လိုပါလဲ
ဟိုကျွန်တော်တို့လာပြိုင်တာအာဇာနည်ငားမျိုးပေါ့နော်ငားနည်းမှာကျွန်တော်တို့၃နည်းရတော့ဒါအားရပြပေါ့တော့နည်းနည်းရတော့ကျွန်တော်တို့ဒါကျွန်တော်တို့အားနေနေပြီးဆက်လက်လုံဆောင်အောင်ပေါ့အဲ့နည်းနည်းရတော့ကျွန်တော်ပြေကုန်ပြင်းနေရည်ကူးပေါ့
အဲ့ဒီအားကစားနည်းနှစ်ခုပေါ်ပြေခုံပြင်းတဲ့ရေခူးမှာကကျွန်တော်တို့ကဘယ်လိုမျိုးအားနည်းချက်တွေရှိနေတာ
ဘယ်လိုမျိုးအားနည်းချက်ဆိုဒီလက်ရှိကျွန်တော်တို့ရဲ့အားကစားသမားရောဒီမှာတဲဘက်နိုင်ငံနေနေကြည့်ရခါရလို့ရှင်တော့ဟိုရမောအလုံးကျေခေါ်အားစားကွာလေအဲ့တော့အဲ့လိုမျိုးသူတို့လိုပဲရမောအလုံးကျေခေါ်အားနဲ့ညီမျှတဲ့အားကစားသမားမျိုးတွေကျွန်တော်ကတက်ပြီးရလူစက်တွေပေါ်ရှာမယ်လို့ပေါ့
ဆိုတော့ဒီဥစ္စာကဒီအရန်မောင်းအလုံးထယ်ခွန်အားအဲ့ဒီဟာတွေကွာတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာဒီအားကစားသမားတွေဒီဟိုထွက်လာဖို့အတွက်ပြိုင်ပွဲတွေရောရှိရလား
ပြိုင်ပွဲကတော့ကျွန်တော်တို့ကရှိတယ်ကျွန်တော်တို့ရဲ့ဒီရင်းပြိုင်ပွဲတွေကတော့ကျွန်တော်တို့ကဒီကျွန်တော်ဌာနနေပြီးတော့ဦးစီးဦးဆောင်ကျင်းပရဲ့ပြည်နယ်တိုင်းပြိုင်ပွဲတွေအဲဒီပြိုင်ပွဲတွေကတော့ပုံမှန်ပေါ့နှစ်ဆယ်အားကစားပြည်ကလေးညာကျွန်တော်တို့လုပ်နေတယ်ဒီတော့အိပ်ပြဲပွဲတွေကိုပြိုင်မှုတက်ဆော်ရတိုင်းပြည်သားကြီးနဲ့ပြည်နယ်တွေမှာအောက်ချီရက်ွက်ကြီးရအဆင့်အထိကိုဥယျာဉ်တော်လို့ပေါ့ဟိုပြိုင်ပွဲတွေလုပ်ပြီးရွေးတာနောက်ပြီးတော့အဓိကတော့ ပညာရေးဌာနမှာရှိရကျွန်တော်ကျောင်းလူကျောင်းသားတွေအားကစားကိုပုံမှန်လေ့လာလက်ဆန်းနိုင်အောင်ဒီလိုမျိုးကျောင်းပေါ်ဆိုပြိုင်ပွဲနဲ့ကျောင်းမှာလည်းကျောင်းရင်းအားကစားလုပ်ပြီးတော့ကျောင်းရင်းပြိုင်ပွဲတွေဒီလိုလုပ်တာမျိုးတွေတော့ကျွန်တော်နေနေတော့
အဲ့တော့ကျွန်တော်ဒီမှာလဲကြည့်ရသလောက်ပေါ့နော်ဒေတာတွင်းနိုင်ငံတွေတော်တော်များများဒီမှာစုရကြတယ်စုရတဲ့ဥစ္စာမှာလဲအလေးမာတို့တနက်ပြစ်တို့တိုက်ကွန်ဒိုတို့အဲ့လိုမျိုးတွေတော်တော်များများမှာရတာကိုတွေ့ကြတယ်တွေ့ရဆိုကျွန်တော်တို့ကရောဒီနိုင်ငံတွေနဲ့အဲ့ဒီအာကစားနည်းတွေမှာမရှင်းနိုင်ဘူးလားသူတို့တောင်ရသေးတာကျွန်တော်တို့ကရနိုင်တဲ့အနေအထားမရှိဘူးလားမရှိဘူးဆိုရင်ဘာဖြစ်လို့မရနိုင်တာလဲ
စင်ကာပူဆိုရင်စူးစိရရေကူးဒါနဲ့အဲ့စင်ကာပူစူးရတဲ့ရေကူးအားသာမှာအမေရိကန်နိုင်ငံမှာကြောက်တက်ပြီးတော့အဲ့ဒီမှာတဲ့ဘက်ကောင်းနေနဲ့လေ့ကျင့်ပြန်ဝင်ဝင်ပြီးတော့မှအခုဒီပြန်ဝဲကြမှာဒီနိုင်ငံကိုကူစားပြီးတော့လာရောက်ရှင်ပြိုင်တဲ့ကစားသမားဖြစ်ပါလေယူရီးယားတို့မလေးရှားတို့ကလည်းထုံးပြီးတော့ကောင်းနေပါပဲအဲ့တော့မလေးယူရီးယားကိုကျွန်တော်တို့ကအလေးမကလက်ကောကျွန်တော်တို့ကဟိုသူတို့တဲ့ကောင်းတဲ့အနေထားလေသူတို့ကိုအခုရှင်းလို့မရတဲ့အနေထားဖြစ်သွားတာဖြစ်ပါလေ
။ဘာဖြစ်လ
ဲ။အဲ့ဒါတော့ကျွန်တော်တို့ဒီအလေးမအားကစားနည်းမှာကျွန်တော်တို့နိုင်ငံကနေပြီးတော့စိတ်ဝင်စားစွာနဲ့နောက်ပိုင်းဟိုဆောင်ရွက်ဖို့အတွက်လူငယ်လူရွယ်တွေကိုဒါလုပ်နိုင်မှုတော့လို့တဲ့လို့တာပေါ့လေ။
အဲ့တော့ဦးသက်လွန်တို့ဘယ်တော့လောက်ပြန်ပြစ်မလဲ
။ကျွန်တော်တို့27တွင်ပဲပြေပွဲပြီးရင်27ပြန်ထွက်ပါမယ်။
ကိုရနိုင်ကဥသက်လွင်ကိုမေးမြန်းတင်ပြထားတာဖြစ်ပါလေရှင်။အခုအမေရိကန်ရေဘေးသတင်းဘက်ကိုအလှည့်ပေးပါမယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းလူဝီစီယားနာပြည်နယ်မှာသမိုင်းမှာအဆိုးဝါးဆုံးရေကြီးခဲ့လို့လူပေါင်း17ယောက်ထက်မနည်းသေဆုံးပြီးအိမ်ခြေပေါင်း4000ကျော်ပျက်စီးခဲ့ရပါတယ်။ဘေးလွတ်ရာရှောင်ခဲ့ကြရတဲ့ဒေသခံတွေဟာသူတို့ဘာတွေဆုံးရှုံးသွားသလဲဆိုတာကိုတွားပြီးတော့ပြန်ကြည့်နေကြပါပြီ။ဘဟုအရေးပေါ်တာဝန်ရှိသူတွေကယ်ဆယ်ရေးနဲ့စေတနာဝန်ထမ်းတွေဟာဘေးဒုက္ခနဲ့ကြုံရတဲ့နေရာတွေအားလုံးကိုကယ်ဆယ်နိုင်ရေးတည်ချဖို့အတွက်အဲ့ဒီနေရာတွေကိုဒီရက်ပိုင်းတွေအတွင်းမှာတွားရောက်စစ်ဆေးခဲ့ကြပါတယ်။လွန်ခဲ့တဲ့10နှစ်ကျော်ကကက်ထရီနာဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့လူဝီစီယားနာပြည်နယ်နယူးအော်လင်းစ်မြို့ဟာရေကြီးမှုတန်းကနေပြန်ပြီးတော့နလန့်ထူနိုင်တဲ့အခြေအနေတော့သိမ့်မရှိသေးပါဘူး။ပြည်နယ်ရဲ့မြို့တော်ဘတ်တန်ရူ့မြို့ဟာအဆိုးဆုံးခံရတဲ့နေရာတစ်ခုဖြစ်တဲ့အကြောင်းဇလတိကဟုတ်ပြဖို့ထားတဲ့သတင်းကိုရှားဖောင်ကပြောပြပါမယ်ရှင်
။လူဝီစီယားနာတောင်ဘက်ကမြို့ကန်တွေအတွေ့တော့ဒီလိုရေကြီးတာမျိုးတမကျန်းစာပါအတိုင်းအတာမျိုးလို့တစ်ခါမှမကြုံဘူးကြပါဘူးလို့အမေရိကန်ဘူမိဗေဒတိုင်းထားရေးဌာနရေအားနည်းပညာရှင်ကယ်ဗင်ဂျွန်းစ်ကပြောပါတယ
်။ Well I've lived here all my life.
ကျွန်တော်တစ်လုံးဒီမှာနေလာတာပါဗျာ။ရေတွေဒီလောက်တက်တာတစ်ခါမှမတွေ့ဘူးပါဘူးဗျာ
။ဒီထင်မှမထားတဲ့ရေကြီးမှုကြီးဟာလူအများအပြားကိုအင်ဂျင်မဲ့ဖြစ်စေခဲ့ပါတယ်။လူဝီစီယားနာမှာနေထိုင်ကြတဲ့ရေဘေးဒုက္ခသည်တွေရဲ့အတန်တွေကတော့ဒီလိုပ
ါကြီးတာတွေအားလုံးကုန်ပါပြီဗျာစိတ်တက်ကြတယ်ဗျာကျွန်တော်ရဲ့ဒူမိတ်ဆွေတွေအသည့်တွေအားလုံးတေကံမရောက်တတ်မပြောက်ပဲရေဘေးကလွတ်လာတာကဒီချိန်မှာအရေးကြီးဆုံးလို့ပဲပြောရအောင
်ကျွန်မမှာရှိတာတွေအားလုံးရေထဲပါသွားပါပြီတော
့
ဘဝတစ်ခုလုံးဆုံးရှုံးသွားတယ်လို့ပါပဲဗျာကဘာပြတ်တယ်လို့ပဲပေါ့အခုတော့တစ်ကနေပြန်ဆရတော့မှာပေါ့ဗျာကျွန်တော်တို့တသက်လုံးစူးစမ်းပန်းစားရှာထားရတာတွေလေ
Welcome back
ကျွန်တော်ကြားလာအောင်ပါပြန်လဲထူထောင်ဖို့ရည်ရှိလုပ်ကြရမှာပါ
အခြေအနေတွေပြန်လဲကောင်းမွန်လာဖို့အတွက်အချိန်အကြာကြီးကြာမှာဖြစ်တဲ့ဆိုတာကို James Lynn တယောက်ကောက်ကောင်းသိနေပါဗျ2005ခုနှစ် Hurricane Katrina ကြောင့်နေအိမ်ဆုံးရှုံးခဲ့ရပြီးတဲ့နောက် Lynn ဟာ Baton Rouge တောင်ဘက် Sorrento လူမှုအတိုင်းဝိုင်းထက်ကိုပြောင်းရွှေ့နေထိုင်ခဲ့တာဖြစ်ပါတယ်သူကအခုလိုပြောပါတယ
် We actually lost everything in Katrina came here
လူငယ်စနေကက်ထရီနာမုန်တိုင်းတော့ကအားလုံးဆုံးရှုံးခဲ့လို့ဒီကိုပြောင်းလာခဲ့တာအခုတော့အဲ့ဒီနေရာကိုပဲပြန်ပြောင်းဖို့စီစဉ်နေကြရပြန်ပါပြီ
တောက်ကြနေကလေးကစပြီးတော့လူပေါင်း3000ကျော်ကိုကယ်ဆယ်ခဲ့ရပြီးအခုချိန်ထိလည်းကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုပ်ဆောင်နေရဆဲဖြစ်ပါတယ်ရေအနှဲငယ်ပြန်ကျသွားတာကြောင့်တချို့နေရာတွေမှာအစားအစာနဲ့ကယ်ဆယ်ရေးပစ္စည်းတချို့တွားရောက်ပေးဝေနိုင်ခဲ့ပါတယ်ပြည်နယ်ထဲမှာရှိတဲ့အဝေးပြေးလမ်းမကြီး100ကျော်နဲ့ဒေသအတွင်းကလမ်းမအတော်များများဟာဗုဒ္ဓဦးနဲ့အထိပိတ်ချထားရဆဲဖြစ်ပါတယ်ရေကြီးမှုနဲ့အဆိုးဆုံးခံရတဲ့နေရာတွေအတွက်ဘိုးအစိုးရရဲ့အရေးပေါ်ကူညီကယ်ဆယ်ရေးထောက်ပံ့ခြင်းကိုသမ္မတဘရက်အိုဘားမားကအတည်ပြုပြီးသားဖြစ်ပါတယ်ရေကြီးမှုဒဏ်ခံရတဲ့နေရာအတော်များများမှာရှိတဲ့ဒေသခံတွေနဲ့စီးပွားရေးလုပ်ငန်းတွေဟာရေကြီးမှုဒဏ်အာမခံချက်တွေမရှိကြတာကြောင့်ဘိုးအစိုးရရဲ့အရေးပေါ်ကူညီကယ်ဆယ်ရေးထောက်ပံ့မှုအောက်မှာတတိပုဂ္ဂလအကူအညီတောင်းခံထားတဲ့လူပေါင်း9000စီးရင်တွင်ထားပါဗျ။ရ ရေကြီးမှုတန်ခံရတဲ့သူတွေအတွက်လူငွေကောက်ခံမှုတွေလည်းစတင်လှုပ်ဆောင်နေကြပြီဖြစ်ပါတယ်။လူဝီဆီယားနာပြည်နယ်ကရေကြီးမှုတန်ခံရတဲ့သူတွေအတွက်အမေရိကန်ကဝင်ငွေအများဆုံးရှိတဲ့ Pop အဆိုတော် Taylor Swift ကလည်းဒေါ်လာ100,000အလူငွေထက်သွင်းသွားဖို့ရှိပါတယ်။လူပေါင်း1000နဲ့ချီအင်ချီမဲ့ဖြစ်ရတဲ့အခြေအနေကတော့ပြည်နယ်အတွင်းမှာရေရှည်ရင်ဆိုင်ရမယ့်စိန်ခေါ်မှုဖြစ်ပါတယ်ရှင်။
ရှားဖောင်စူးစီးတင်ပြခဲ့တာပါအခုကျန်းမာရေးသတင်းတပုတ်ကိုနားဆင်ရပါမယ်ဇီကာဗိုင်းရပ်စ်ပိုးနှိမ်နှင်းရာမှာရောဂါပိုးသည်နိုင်တဲ့ခြင်ကိုပြတ်မှတ်ထားပြီးတိုက်ခိုက်မဲ့ဘက်တီးရီးယားမျိုးစိတ်တစ်ခုတွေ့ထားတဲ့အကြောင်းလစ်လာချက်အသစ်တရက်ကအတည်ပြုလိုက်ပါတယ်ဇီကာဗိုင်းရပ်စ်ပိုးဟာမိခင်လောင်းတွေမှာကူးစက်ခံခဲ့ရရင်မွေးဖွားတဲ့ကလေးတွေမှာမွေးရပါကိုယ်ရင်ကချွတ်ယွင်းတာအုံနောက်နဲ့အာယုံကြောဆိုင်ရာရောဂါတွေနဲ့လည်းဆက်နွယ်နေတာပါအခုဗိုင်းရပ်စ်ကိုနှိမ်နှင်းနိုင်မဲ့ဝူဘက်ချီးယားဘက်တီးရီးယားကိုတွေ့ထားပေမဲ့ဒီနှစ်ကုန်တမမဟုတ်နောက်နှစ်ဆန်းအထိကြဲကြဲပြန့်ပြန့်တော့သုံးနိုင်အောင်မှာမဟုတ်တဲ့အကြောင်း VOA သတင်းတောက်ဂျိုဒီကာပူရဲ့သတင်းပေးပို့ချက်ကိုမနက်နာချန်ကပြောပြပါမရှင်
။ဝူဖက်ကီယာဘက်တီးရီးယားကဇီကာဗိုင်းရပ်စ်ပေါ်တက်ရောက်နိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်တဲ့ပထမဦးဆုံးအစီရင်ခံစာကိုဘရာဇီးနိုင်ငံ Oswaldo Cruz Foundation ကသုတေသနမှုတွေကထုတ်ပြန်ခဲ့တာပါ။တကယ်တော့ဝူဖက်ကီယာဘက်တီးရီးယားကိုသွေးလွန်တုပ်ကွေးရောဂါပြန့်နှံ့မှုနှေးကွေ့အောင်လုပ်ဖို့အထူးသဖြင့် Australia နိုင်ငံမှာသုတေသနလုပ်လေ့လာနေခဲ့တာတော့အရင်ကတည်းကပါ။သွေးလွန်တုပ်ကွေးဖြစ်စေတဲ့ virus spike ကိုသယ်ဆောင်တဲ့ AIDS ချင်းအမျိုးအစားဟာ yellow fever လို့ခေါ်တဲ့ငန်းဝါပြား chikungunya လို့ခေါ်တဲ့တုပ်ကွေးနဲ့ဆင်တူတဲ့အဖျားနဲ့ Zika ရောဂါပိုးတွေကိုသယ်ဆောင်လို့ရှိပါတယ်။သွေးလွန်တုပ်ကွေးပပျောက်စေရေးစီမံကိန်းမှာပါဝင်သူလည်းဖြစ်အခုနောက်ဆုံးလေ့လာချက်ကိုအဓိကရေးသားသူတဦးလည်းဖြစ်တဲ့ Luciano Moria ကတော့
I was part of the group when we found that when
ဝူဘက်ကီယာဗက်တီးရီးယားပိုးစ် AIDS ချင်းတွေမှာကူးစက်တဲ့အခါဒီချင်းတွေဟာသွေးလွန်တကွေရောဂါပိုးဖြန့်နေတဲ့ခွင်လန်းတိတိတသားရော့သွားတယ်ဆိုတာကိုတွေ့ရှိခဲ့သူတွေမှာကျွန်တော်လည်းပါပါတယ်။ဩစတြေးလျနိုင်ငံကိုကျွန်တော်ပြန်လာပြီး2012ခုနှစ်မှာဘရာဇီးနိုင်ငံကိုဒီစီမံကိန်းတည်လာခဲ့တာပါ
။သူတေတီတွေကတော့အခုချိန်ကစပြီးဝူဖက်ကီယာပိုးရှိတဲ့ချင်းတွေကိုတောတောင်တွေထဲပြန်လွှတ်ပေးခဲ့ကြတာပါ။ရည်ရွယ်ချက်ကတော့သွေးလွန်တကွေကူးစက်နိုင်တဲ့အခွင့်အလမ်းနည်းပါးတဲ့ချင်းတွေနဲ့တောထဲကချင်းရိုင်းတွေကိုပြိုပွားစေဖို့ပဲဖြစ်ပါတယ
်။ So with the epidemic of Zika last year we had this
ဒါကြောင့်လေမနစ်ကဇီကာရောဂါပြန့်နေတဲ့အချိန်မှာကျွန်တော်စမ်းသပ်ထားတဲ့ဒီချင်းတွေကဇီကာဗိုင်းရပ်စ်ပိုးကိုတားဆီးနိုင်နေမလားဆိုပြီးတော့စမ်းသပ်ကြည့်ဖို့အကြံရသွားကြတာပါ
။ဝူဖက်ကီယာဘက်တီးရီးယားကဘာကြောင့်ဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုတားဆီးနိုင်တယ်လဲဆိုတဲ့အကြောင်းရင်းကိုတော့လေ့လာသူတွေအပြည့်အဝသဘောမပေါက်ကြသေးဘူးလို့လည်းမိုရီယာကပြောပါတယ်။ဒါပေမဲ့လည်းဒီဗက်တီးရီးယားတွေဟာဇီကာဗိုင်းရပ်စ်ကိုအောင်းပြီးတော့ပွားများလေရှိတတ်တဲ့လူခန္ဓာကိုယ်ရင်းကဆဲတွေလိုနေရာမျိုးမှာရှင်သန်လေရှိကြပါတယ
်။ We think that as Wubaki is there there is a competition of cell resources and maybe
Wubakiya Vadiya မှာရှိတဲ့ဆဲတွေထဲမှာအရင်းမြစ်တွေရဖို့ပြိုင်ဆိုင်မှုမျိုးတွေရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ခုခံစွမ်းအားနဲ့ပတ်သက်တဲ့အကြောင်းရင်းလည်းရှိကောင်းရှိနိုင်ပါတယ်။ Wubakiya ကချင်းထဲရောက်သွားတဲ့ခါမှာခုခံစွမ်းအားတက်လာပါတယ်။ဒါကြောင့်ချင်းကပို့ပြီးတော့ခံနိုင်ရင်ရှိလာပါတယ်။ဒါကသွေးလွန်တုပ်ကွေးရောဂါဒါမှမဟုတ် Zika virus ပိုးဓာတ်ရိုက်တဲ့အကျိုးသက်ရောက်မှုရှိကောင်းရှိနိုင်ပါတယ်
။သူ့ဖွဲ့သားတွေကတော့ဘရာဇီးနိုင်ငံကဝူဘက်ကီယာဘက်တီးရီးယားရှိတဲ့ချင်းတွေကိုလူသွေးဆုပ်ခိုင်းပြီး Zika ရောဂါကူးစက်အောင်လုပ်ခဲ့ကြတာပါ။ချင်းတွေကိုဆုပ်ခိုင်းတဲ့သွေးတွေမှာတော့ဘရာဇီးမှာပြန့်နှံ့နေတဲ့ Zika virus နှစ်မျိုးပါဝင်ပါတယ်။သတင်းပတ်အနေငယ်အကြာမှာတော့ချင်းတွေရဲ့ခန္ဓာကိုယ်ရင်းနဲ့ဒရွေးတွေမှာ virus ပိုးအနေငယ်သာရှိတာတွေ့ရပါတယ်။ဒါအပြင်ဒရွေးတွေမှာရှိတဲ့ virus ကရှင်းတမ်းမှုမရှိတော့တဲ့အတွက်လဲဒီချင်းတွေဟာနောက်ထပ်လူတွေကိုကိုက်ခဲ့ရင်တော့ဇီကာပိုးမကူးစက်နိုင်တော့ပါဘူး WHO ကမ္ဘာကျန်းမာရေးနဲ့ Pan American ကျန်းမာရေးအဖွဲ့နှစ်ခုစလုံးကတော့ဒီစီမံကိန်းကိုသူတို့ပံ့ပိုးကူညီမယ်လို့ပြောဆိုခဲ့ကြပါတယ်အမေရိကတိုက်နိုင်ငံတွေမှာတော့ဇီကာဗိုင်းရပ်စ်ရောဂါဟာမွေးကင်းစကလေးငယ်တွေမှာအုံနောက်သေးတာတခြားမွေးရပါချိုယွင်းမှုတွေအပြင်ခန္ဓာကိုယ်တစ်စိတ်တစ်ပိုင်းလေဖြတ်တဲ့အထိဖြစ်စေနိုင်တဲ့ Guillain-Barré syndrome နဲ့လည်းဆက်နွယ်ပါတယ် WHO ကတော့နိုင်ငံပေါင်းနဲ့နယ်မြေပေါင်း60နီးပါးမှာချင်းကြောက်ကူးစက်ပြန့်ပွားမှုတွေဆက်ဖြစ်နေတယ်လို့အစိုးရကစာမှာထုတ်ပြန်ထားပါတယ်။အ ਨੇ ဆုံးနိုင်ငံ6ခုမှာလည်းလိင်ကားတဆင့်ဖြစ်နိုင်တဲ့လူလူချင်းကူးစက်မှုအထောက်အထားတွေကိုလည်းတွေ့ရှိထားတယ်လို့အစိုးရကစာမှာဖော်ပြထားပါတယ်ရှင်
။မနန္ဒာချန်ပြောပြသွားတာပါ။ VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10:00နာရီထိဆက်ပြီးနားဆင်ကြရမယ့် VOE မြန်မာပိုင်းရဲ့2016ခုနှစ်ဩဂုတ်လ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီညပိုင်းမှာကျမ်းမာရေးကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးမြန်မာနဲ့တရုတ်နယ်စပ်ကတစ်မှောက်ခိုလုပ်ငန်းတွေရှင်သန်နေပုံအကြောင်းနားဆင်ရမယ်မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
အခုကဒေတာခံတွေကအစအကုန်လုံးဒေနီယာကမှတွားလို့မရတော့ဒီကျွန်တော်တို့လေတွားတဲ့နေရာဒီမှာဘလုံးသားနေနဲ့တိုးချိုးပြီးမှ
ဒေတာခံတူပြောပြတဲ့ဖားကန့်မြို့နယ်အတွင်း KIA နဲ့အစိုးရတပ်တို့ကြားကတိုက်ပွဲအခြေအနေနဲ့အတူတခြားတိုင်းရင်းသားဒေတာအသီးသီးကစီးပွားရေးလူမှုရေးနိုင်ငံရေးရာသတင်းလွှာဖုံဖုံကိုနှာစင်နိုင်ကြပါတယ်ဒီလိုစီစဉ်တွေကအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုနှာစင်ရပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဝက်သက်ယောဂမပြန်ပွားအောင်ဘလို့ကာကွယ်ကြမလဲဆိုတာပြောပြပေးထားတာပါ။နာဂဒေတာမှာဝက်သက်ယောဂအပြင်းထန်ပြန်ပွားပြီးလူသေဆုံးတာတွေကိုတွေ့ရှိခဲ့ရတာကြောင့်တခြားဒေတာတွေကိုဝက်သက်ယောဂမကူဆက်ဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဝက်သက်ယောဂအကြောင်းသိကောင်းစရာတွေကိုစေတက္ကသိုလ်တကလေးကျန်းမာပညာအငြင်းစားဌာနမှုပါမောက္ခဒေါက်တာဆိုးဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมคดรสอมครับเราမြန်မာနိုင်ငံမှာဒီဝဲလက်ခေါင်းဖျားတဲ့နာဂတောင်တန်းဒေတာပါဆရာเนาะအဲ့ဒီမှာဝက်သက်ယောဂယုတ်တရက်ဒီဖြစ်ပွားပြီးတော့လူပေါင်း40ကျော်ပေါ့အထူးသဖြင့်ကလေးတွေပေါ့ဆရာเนาะယုတ်တရက်ဒီဆုံးသွားခဲ့ရတယ်လို့သိရပါတယ်ဆရာကြီးအဲ့ဒီခါကျတော့အခုလို့ဒီဝက်သက်ယောဂကမြန်မာနိုင်ငံမှာဒီကူးစက်မှုနဲ့ဒီဆုံးမှုရှိနေတုံးပဲလို့ပြောရမှာပါဆရာเนา
ะโอเคဒီနာဂဒေတာလည်းဗမာနိုင်ငံရဲ့အစိတ်ပိုင်းဆိုတော့လည်းရှိတယ်လို့ပြောရမှာပေါ့เนาะဒီဝတ္တကာဝယ်ဈေးကို1986ခုနှစ်တည်းကရန်ကုန်ဧရိယာမှာစထုတ်ခဲ့တယ်ပေါ့နော်။နောက်ပိုင်းဝတ္တကို6လမှာကလေးတွေအကုန်လုံးကာဝယ်ဈေးထိုးတယ်။နောက်တိတ်တကြခင်2015မှာစပြီးတော့ဝတ္တစာကိုဝတ္တနဲ့ခြိုက်သူထိုးတယ်။နောက်ပြီးတော့တစ်နှစ်ခွဲမှာဝတ္တကိုတစ်ချိန်ပြန်ထိုးတယ်။အဲ့လိုထိုးခြင်းအပြင်တော့ဟိုနိုင်ငံရဲ့နေရာတော်တော်များများမှာတော့ကာဝယ်ဈေးလည်းထိုးလွှမ်းခြုံမှုရှိတဲ့အတွက်တိတ်မတွေ့တော့ပါဘူး။အဲ့မဲ့ဒီကာဝယ်ဈေးလွှမ်းခြုံမှုမှာဘာဖြစ်လဲဆိုတော့တချို့စစ်ဆေးရိုင်းတို့အောက်ကြားတဲ့ညွှန်တွေရှိပါတယ်။နောက်တချို့နေရာတွေကတိတ်ဝေးလံခေါင်းပါတဲ့နေရာတွေဆိုတော့ကာဝယ်ဈေးမရောက်တာတွေဒီဆီယမားတွေနေနဲ့တွားပြီးမထိုးနိုင်တာရှိတယ်။အဲ့လိုနေရာမျိုးတွေမှာတော့အဲ3နှစ်တခါပေါ့နော်ဝက်တက်ကရင်ထဲရလဲ3နှစ်တခါကာဝယ်ဈေးလွှမ်းခြုံမှုဖြစ်တဲ့နေရာလေးတွေမှာပြန်ပြန်ပြီးတော့အဲ့လိုကာယောဂအတွင်းဖြစ်ပွားတယ်ပေါ့။အဲ့ဖြစ်တဲ့နေရာတွေမှာဒီကျန်းမာရေးဝန်ကြီးဌာနအနေနဲ့တော့တွားပြီးတော့outbreak response immunization ခေါ်တာပေါ့နော်အစုလိုက်ပြုံးလိုက်ပြန်ထိုးတယ်အဲ့ဒီအဖြစ်ကာကွယ်ထားတာတော်တော်လေးရနေပါပြီဒါပေမဲ့အခုဖြစ်တဲ့နေရာကတော့တော်တော်ကိုသွားလိုက်ခက်ခဲတဲ့နေရာဖြစ်နေတယ်ကာကွယ်ဆေးထိုးလွှမ်းခြုံမှုကကျွန်တော်ကြားသိရတဲ့လောက်ကတော့အဲလေးရတဲ့ပြန်ဆန်းစစ်မှုလောက်တော့90ရဲ့အနောက်အောက်ပဲရှိတယ်လို့ပြောတယ်ဒီနေရာမျိုးကတော့ကူတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအခုလိုမျိုးပေါ့နော်နောက်တစ်ခါဟိုမဖြစ်ပွားအောင်လေဒီဖြစ်ပွားလာလို့ရှိရင်လေဒီစတော့တည်ပြီးတော့ပါเนาะအခုလိုတိစုံမှုတွေမရှိအောင်ကာကွယ်နိုင်ဖို့အတွက်ဆရာကြီးဘာတွေအဓိကလွတ်ဆောင်တဲ့နေချင်လဲ
ဟုတ်ကဲ့အခုဝက်သက်ကတော့ဖြစ်ပွားတာတော့ဒီရန်ကုန်တို့လိုမိကီမလိုမှာတော့တော်တော်ကြီးကိုနည်းနေပါဘာဆိုကာကွယ်မှုကရှိနေတော့အဲ့တော့ခုနောက်ပိုင်းဝက်သက်ကိုဆေးဆောင်သားတွေပြဖို့ခက်တယ်ပေါ့เนาะဒါပေမဲ့ဖြစ်တဲ့နေရာတွေရှိသေးတယ်ဒီကတည်းကတော့အဓိကတော့ဝက်သက်ဖြင့်ဒါဖျားတဲ့မျက်ရည်တွေနှာရည်တွေကျတဲ့အားရလောက်ပြင်းပြပြင်းပိတ်နေထွက်ပါတယ်ထွက်တဲ့ပိတ်ရလည်းမျက်နှာနေစပြီးတော့တကူလုံးပြန်သွားတယ်နော်အဲ့ပိတ်ရတစ်ခုနဲ့ခုဆက်တယ်အဲ့တော့တကယ်လို့ဆင်းမဆေးကန်းကအချိန်မီကုသနိုင်လိုက်ရင်ဒါဘာမှပြဿနာမရှိပါဘူးဘက်တရီကြောင့်ဖြစ်တဲ့ဆွေးမီးတို့ဝင်ပြန်ဝင်ဆော်တို့ကုလိုက်ရင်ဒါအချိန်တန်တက်သွားသွားလာပါလေပြေပြောင်းနိုင်တဲ့ယောဂမဟုတ်ဘူ
းဟုတ်ကဲ့ဆရာအရင်တုန်းကတော့ဒီအလားတူဖြစ်ရမျိုးဖြစ်ခဲ့တာရှိခဲ့ဘူးလားဆရာကြီးအဲ့ဒီကလည်းကျွန်တော်သင်ခန်းစာပိုင်းလို့ရတာ
အိုးရင်ကလည်းတေပြောက်တာတွေတော့ရှိခဲ့ဘူးပါတယ်ဘာလို့ဆိုဝက်တက်ကိုစနေကြကုသမှုမရှိလို့ပေါ့နော်အခုလဲကုသမှုမရှိနိုင်တဲ့နေရာမှာကျမကြီးစောင့်ရှောက်မှုလက်လန်းမိမိတဲ့နေရာမှာဒီလိုဖြစ်တာပေါ့အဲ့လိုဝက်တက်လိုဖြစ်လို့ရှင်တော့ကြီးကကျမကြီးဌာနကိုကြောင်းကြလို့ရတယ် အဲဒီဒေသနာကျမ်းစာရေးဌာနရဲ့အကြောင်းကြားလို့ရအဲ့နေရာတွေမှာကာဝယ်ဆေးမထိုးရတဲ့ကလေးတွေရှိရင်ဤပဝင်းနေမှာကာဝယ်ဆေးတွေအကုန်လိုက်ထိုးတယ်ဒီနည်းအားဖြင့်ဒီကူးစက်မှုကွန်ဆက်ကိုဖြတ်နိုင်ပါတယ်အခုလဲကျွန်တော်သိသလောက်ကတော့ဒီကာဝယ်ဆေးထိုးခွဲရရောက်နေပြီဩဂတ်၁၇ရက်နေ့လောက်တည်းစသွားပြီးတော့ကာဝယ်ဆေးထိုးတာတွေလုပ်နေပါပြီအဲ့ဒီနေရာမှာရှိတဲ့ကလေးပေါင်း6500ကိုလုံးကြောင်ထိုးမယ်နောက်အောက်တိုဘာနိုဝင်ဘာဒီဇင်ဘာလဲဆက်ဆက်ပြီးပြန်ထိုးဖို့ရှိပါလို့သိရပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာနောက်တစ်ခုကဆရာရေဒီယောဂဖြစ်လာတဲ့အချိန်မှာပေါ့နော်သိပြီးတော့တခြားလူတွေမကူးဆက်အောင်တော့ကာဝယ်နိုင်တဲ့နေရာရှိလားဆရာအခုလိုအများကြီးဖြစ်မသွားဘောနော
်ဒီတော့အများကြီးဆိုတော့သူကဧရိယာအခြေကြီးနဲ့ဆိုတော့လေဟိုကလေးတွေမှာကူးဆက်တာတယ်မဟုတ်များတော့ဖြင့်အခုဒီကျွန်တော်တို့ဒီမှာတော့ဆိုရှင်တော့ရန်ကုန်လိုနေရာမျိုးကြတော့တယောက်ဖြစ်တော်မှသူကတော့ဂျန်တဲ့လူမကူးနိုင်ဘောနော်ဂျန်တဲ့လူတွေကကူးဆက်မှုကာဝယ်ပြီးသားဖြစ်တယ်ဒါပေမဲ့ဝတ်သက်မှာဒီတဘာဝအဖြစ်ဖြစ်တဲ့ဝတ်သက်ကတော့တစ်ခါဖြစ်ပြီးရင်တစ်သလုံးကြာမဖြစ်ဘူးဒီကာဝယ်ဆေးကြောင့်ဖြစ်တဲ့ဝတ်သက်ကတော့ကာဝယ်ဆေးထိုးလို့ကာဝယ်မှုရတာတော့သူကတက်ကြီးလာရင်ပြန်ပြီးတော့ပြေပြောက်သွားတယ်အဲ့ဒါကြောင့်မို့ဒီချိုးဆိုကြီးမှဖြစ်နေမှာဒါကြောင့်လဲ2015ခုအစမှထိုးတဲ့ဒီဝတ်သက်နဲ့ခြိုက်သွေးယောဂအစုပြုလိုက်ကာဝယ်ဆေးထိုးလုပ်ငန်းမှာကြာကျွန်တော်က6လနဲ့15နှစ်ထိထိုးပြတာဖြစ်ပါ
ဟုတ်ကဲ့ဆရာအဓိကကျွန်တော်ဒီကာကွယ်နိုင်ဖို့အတွက်ကတော့ကာကွယ်ဆေးထိုးဖို့ပဲအရေးကြီးဆုံးဖြစ်တာပါဆရာနော
်ဟုတ်ကဲ့ကာဝယ်ဆေးထိုးမယ်နောက်ပြီးတော့တယောက်ဖြစ်လာလို့ရှိရင်တော့အဲ့လိုပါလူကြီးပိုင်းလိုဖြစ်တယ်ဒီတယောက်ကိုနည်းနည်းခွဲခြားထားလိုက်မှာပေါ့နော်သူကအသက်ရှူလာကြောင်းကနေပြီးတော့ကူတာ
ဟုတ်ကဲ့ဆရာနောက်တစ်ခုကအခုလိုဒီနာကကိုပိုင်အုပ်ချုပ်ခွင့် data လိုမျိုးပေါ့နော်နောက်ထပ်ရောဒီကာကွယ်ဆေးမမှီနိုင်တဲ့ data တွေရှိနေနိုင်နေပါဆရာကြီးအဲ့ဒီ data တွေရောကူးဆက်သွားနိုင်တဲ့အနေအထားရှိသေးလား
အဲအသက်ရှူလာကြောင်းဆိုင်ရာကူးဆက်တာဆိုတော့ဟိုဝေးကြီးကိုသွားပြီးကူဖို့ကတော့တော်တော်လေးခက်ရင်ပါမဒီဖြစ်တဲ့လူကယောဂပြိုးချိန်ပေါ်ယောဂစတဲ့ချိန်မှာခီးထွက်လာလို့ရှင်တော့လေကူးနိုင်တော့ပါနော်။အော်ဒီပြနေရာတွေမှာလည်းဒီလိုနေရာတွေတော့ရှိနိုင်တယ်။ဥပမာခုဆိုရင်ကာကွယ်ဆေးထိုးတဲ့လုပ်ငန်းမှာအောင်မြင်တဲ့နေရာတွေရှိတယ်ပေါ့။ဥပမာအဖြစ်ဒီဆွေဘေးပြတဲ့အနေနဲ့ရှိနေတဲ့နေရာတွေနောက်ချွေပြောင်းလုပ်သားတွေပေါ့။အဲ့ဒီကလေးတွေမှာကျတော့ဈေးထဲမှာပါတဲ့ခါကာကွယ်ဆေးမထိုးပြတာရှိနိုင်တယ်။အဲ့လိုနေရာမျိုးမှာသွားပြီးတော့တယောက်ဖြစ်တဲ့ဆိုရင်ကာကွယ်မှုမရှိတဲ့ကလေးတွေဆိုရင်ဖြစ်သွားနိုင်တာပေါ့။ဒါမဲ့တကယ်တော့ဒီတောက်လာဆက်ဆံရေးလွယ်ကူတဲ့နေရာမှာတော့တယောက်ဖြစ်ပြီဆိုတာနဲ့အကြောင်းကြားပြီးချက်ချင်းသိရင်တော့လည်းချက်ချင်းထိန်းသိမ်းမှုလုပ်တော့အများကြီးပြန်သွားဖို့ဆိုတာသိမဖြစ်နိုင်ပါဘူ
း။ဟုတ်ကဲ့ဆရာ။အခုလိုဒီမထင်မဲ့ပဲဖြစ်ပြီးတော့မထင်မဲ့ပဲဒီအသက်တွေဆိုးရှိသွားတဲ့ဝတ်သက်ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်တွေရောပြောဖို့ရှိမှဆရာ
။ဒီရင်တော့လည်းဒီလိုဝတ်သက်ပေါ့နော်။သူတို့ဒီဖြစ်နိုင်ခြေရှိတဲ့လူတွေသွားသွားဆိုရင်ဝတ်သက်အော်ဘရစ်လေးပေါ့ကာယောဂအတွင်းဖြစ်ပွားတာအသေးပွဲရင်းနှီးသေးလေးတွေဖြစ်ဖို့ပါအဲဒီတော့ဒီနေရာလေးကဘယ်လိုဖြစ်လဲဆိုတော့လက်လမ်းမီတဲ့နေရာဆိုခဏနဲ့သွားပြီးထိန်းချုပ်လိုက်ရတာပေါ့နော်ဟိုကတော်တော်ကြီးကိုခက်ခဲတဲ့နေရာဖြစ်တော့ဖြစ်ပါအဓိကရေးကြည့်တာတော့ကျွန်တော်တို့နိုင်ငံတော်အနေနဲ့မြို့သားကာဝယ်ဆေးထိုးစီမံချက်မှာဒီ6လအရွယ်ကလေးတွေအကုန်လုံးဝတ်သက်နဲ့ခြိုက်သူကာဝယ်ဆေးတစ်နှစ်ခွဲကလေးတွေကိုဝတ်သက်ကာဝယ်ဆေးထိုးပေးပါအဲ့ကဝင်းနေကြတာထိုးထားရင်တောင်းနဲ့ဒီငယ်ရွယ်တဲ့အချိန်မှာမဖြစ်နိုင်ပါဘူး။နော်အဲ့တော့မိဘတွေနေနေလဲဥမာဆိုတော့ဒီတိတ်ခွေးလာပြီးတော့ကဝယ်ဆရာမတွေကိုမသွားနိုင်တော့လဲနည်းခက်ခဲရှိတော့သို့တော့ဒီမိဘပြည်သူဘက်ကလည်းဘာလို့ ਆ မဆိုရင်ကိုယ်ကလေးကိုကိုနိုင်ငံတော်ကဒီကုန်ကြစိတ်ခံပြီးတော့ထိုးပေးနေတဲ့ကဝယ်ဈေးတွေကိုမပြတ်မကွက်သွားရောက်ထိုးဖို့တိုက်တွန်းနေပါလေ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးခဏကိုအခုလိုကြာသာပရိနိညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနှာစင်နိုင်ပါတယ်ရှင်။မြမရေးတုံးတက်ချက်ကိုမထုတ်လွှင့်ခင်စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီအောင်ရှင
်။ပရရှိမကနကွန်ဆန်ဆူတီရဲ့တရုတ်နိုင်ငံခီးစဉ်တွင်နှစ်နိုင်ငံဆက်ဆံရေးမှာအတားအဆီးအဖြစ်တည်ရှိနေတဲ့မစ်ဆုံဆဲကိစ္စဟာဦးစားပေးဆွေးနွေးမယ့်အထက်မှာပါဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကနိုင်ငံဆက်ဆံရေးရဲ့တမိုင်းစာမျက်နှာတည်တက်ကိုဖွင့်လှစ်နိုင်မယ်လို့မျှော်လင့်ကြပါသလား။ဒီခီးစဉ်ကနေဘလို့ရလတ်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက varmis@voanews.com ဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းပါဝင်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ဗ VOA American တန်ရက်တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာအရေးတုံ့တက်ချက်ကိုနားဆင်ကြရပါတော့မယ်။မြန်မာပြည်ကတစ်သားဆိုရင်ဗန်နီနဲ့ရရတရုတ်ကလက်ခံနေတဲ့အတွက်နေဆက်တစ်မှောင်ခိုလုပ်ငန်းရှင်တန်နေပုံကိုဥအောင်ခင်တုံ့တက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါလိမ့်ရှင
်။ရှင်းနေမလာကုန်အသည့်မြန်မာပြည်လုံးမှာတစ်ထုတ်လုပ်ခွင့်ပိတ်ပင်ပြီးဘကိုးရုံးမှမှဆင်းနစ်ပိတ်ပင်ဖို့ NLD အစိုးရဆုံးဖြတ်လိုက်တာဟာမြန်မာတစ်တော်ကိုအသက်ဆက်ပေးလိုက်တာဖြစ်တယ်လို့လန်ဒန်အခြေစိုက် EIA ပဝင်ကျင်စုံစမ်းရေးအေဂျင်စီကဩဂုတ်လ၄ရက်နေ့ကပြောဆိုလိုက်ပါတယ်။ခုတ်ပြီးပုံထားတဲ့တစ်တွေကို၃နှစ်လောက်အသုံးပြုနေတာမို့တစ်ဈေးခွက်ကိုထိခိုက်စရာမရှိဘူးလို့ဆိုပါတယ်။၃နှစ်စာတစ်ပုံကိုမြမတစ်လုပ်ငန်းဌာနကထိန်းချုပ်ထားတာမို့ရောင်းတဲ့အခါမှာတရားဝင်ဆိုင်ရွက်စာရန်ခိုင်မာဖို့နဲ့မောင်းခိုမှုကင်းရှင်းဖို့လိုတယ်လို့ထောက်ပြထားပါတယ်။အနောက်တိုင်းဈေးခွက်မှာတစ်ထောက်ခံချက် Timber Certification နဲ့တရားဝင်မှု legality of timber ကိုအဓိကထားတဲ့အတွက်တရားဥပဒေနဲ့အညီထိန်းချုပ်တာအကောင်းဆုံးဖြစ်ပါတယ်။တရုတ်နဲ့ထိုင်းကုန်တယ်ဟာခိုးရောင်းတဲ့တစ်ကိုဝယ်ပြီးမဲ့ဥရောပကုန်တယ်ကတော့တရားဝင်ရောင်းတဲ့တစ်ကိုသာဝယ်ခွင့်ရပါတယ်။2014တနည်းထဲမှာတင်တစ်ကူဘမီတာ6သိန်းဒေါ်လာ3500ဘူးယူနန်ကဝယ်ယူတယ်လို့ EIA ကဆိုပါတယ်။ခိုးထုတ်တဲ့တစ်ကိုဝယ်ရဟာတဲ့တော့ပြုံးတိမှုကိုအားပေးတာဖြစ်လို့တရားဥပဒေကိုဂရုမစိုက်တဲ့သဘောဖြစ်ပါတယ
်မြမတစ်ကိုနှီးမျိုးစုံတုံးပြီးယူနန်ပြည်နယ်ကိုတင်ပို့နေတာအနှစ်30နီးပါးရှိနေပါပြီကျွန်းပဒေါက်နဲ့တမလန်းသားတွေကိုအလုံးလိုက်တင်ပို့နေတာဖြစ်ပါတယ်ဟိုးလေးတစ်ကျော်ဖြစ်သွားတဲ့အခါတစ်ထုတ်ယူမှုအရှိန်လျော့သွားပေမဲ့မကြခင်အရှိန်ပြန်ရတာတွေ့ရပါတယ်တစ်မောင်ခုမှုဟာအပြင်ကမြင်တယ်လို့ဘလို့ပထွေးဖြစ်နေတာမဟုတ်ဘဲအစီအစဉ်နဲ့လုပ်နေတာဖြစ်ကြောင်း EIA ပဝန်ကျင်စုံစမ်းရေးအေဂျင်စီက organized chaos ဆိုတဲ့စာရန်ကိုမနစ်ကထုတ်ထားပါတယ်။တရုတ်မြန်မာတစ်မောင်ခိုလုပ်ငန်းကိုအသေးစိတ်လေ့လာထားတာပါပဲ။ KIO ကချင်လွတ်မြောက်ရေးအဖွဲ့နဲ့ဗမာအစိုးရတပ်ဟာတနည်းမဟုတ်တနည်းနဲ့တစ်မောင်ခိုမှုမှာပါဝင်နေတာတွေ့ရပါတယ်။တကယ်တော့အဖွဲ့အစည်းအမျိုးမျိုးနဲ့ပတ်သက်နေတဲ့တစ်မောင်ခိုလုပ်ငန်းဖြစ်ပါတယ
်။ဗမာအစိုးရတပ်ကချင်လက်နက်ကိုင်နဲ့တရုတ်အရာရန်တွေကိုစီးယုံပြီးအောင်မြင်စွာတစ်မောင်ခိုလုပ်နေတဲ့ဒေသခံအဖွဲ့ကို BDYA လေးဦးဂိုင်းလို့ခေါ်ပါတယ်။မြောက်ပိုင်းတိုင်းမှုတွေကိုလက်ထိုးပြီးမြမတစ်ကိုယူနန်ရောက်အောင်ခိုးထုတ်နိုင်သူတွေဖြစ်ပါတယ်။ဥပမာ2009မှာတစ်ထုတ်ခွင့်ရအောင်ကချင်ပြည်နယ်ကတိုင်းရင်းသားလက်နက်ဂိုင်းတွေကိုဒေါ်လာ100,000ဆက်ချေးပေးနိုင်တဲ့ဂိုင်းဖြစ်ပါတယ်။ဗမောခရိုင်မှာတစ်ခုတ်နိုင်အောင်မြောက်ပိုင်းတိုင်းမှုဗိုလ်ချုပ်စိုးဝင်းကိုဒေါ်လာ900,000လက်ထိုးရတယ်လို့ဆိုပါတယ်။2017မှာအစိုးရတပ်နဲ့ KIA ပြန်လည်တိုက်ခိုက်တဲ့အခါ၄ဦးခန့်ရဲ့တင့်မောင်ခိုလုပ်ငန်းလေးတိုးပွားလာပါတယ်။တင့်မောင်ခိုကားတစ်စီးကိုဒေါ်လာ900,000နှုန်းနဲ့အစိုးရတပ်ကိုစက်ကြီးပေးရတယ်လို့ဖော်ပြထားပါတယ်
။မြမပီကခိုးသွင်းလာတဲ့တက်ဟာယူနန်မှာအခွန်ပေးဆောင်ပြီးတာနဲ့တရားဝင်တက်တွေဖြစ်ကုန်တာမို့တိုးလောင်ရတာလွယ်ကူတယ်လို့စစ်ဆေးရတာလည်းလွယ်ကူပါတယ်။တစ်လုံးတင်ပို့မှုကို2014 AB လာဇန်းမှာရပ်ဆိုင်းလိုက်တဲ့နောက်ပိုင်းမှာယူနန်ကိုတစ်လုံးတွေဝင်နေတုန်းဖြစ်ပါတယ်2014ကတရုတ်150ကျော်ဖမ်းဆီးရမိတဲ့နေရာမှာတစ်ခုတ်နေတဲ့တရုတ်အလို့သမား1600ရှိတယ်လို့ EIA စီရင်ခန်းစာမှာဖော်ပြထားပါတယ်တစ်မောင်ခိုလုပ်ငန်းဟာတရုတ်ကုမ္ပဏီနဲ့ဂျားပွဲစားတွေအကွက်ချစီမံပြီးလုပ်တဲ့အလို့ဖြစ်ပါတယ်ဗမာအာဏာပိုင်ကိုလက်ထိုးနိုင်တဲ့ဂျားပွဲစား BDYA လေးဦးခိုင်းဆိုရင်ရွှေလီမာတောင်ရုံးဖွင့်ထားနိုင်ပါတယ်လွတ်တော်မှစခုံတင်ရင်ရဲ့မွေးစားသားဖြစ်သူနေကြားဆောင်တတ်မှုတဦးဟာလည်းဂျားပွဲစားတဦးဖြစ်တယ်လို့ဆိုပါတယ
်မြမပြည်မှာတစ်ထုတ်ယူခွင့်ပြုတဲ့တရုတ်စာရွက်စာတမ်းနဲ့မြမဘက်မှာဂိတ်ကြီးပေးရတဲ့ဗီဇာတွေကိုကြည့်ပြီးမြမပြည်မှာတရားဝင်တစ်ထုတ်ခွင့်ရတယ်လို့တရုတ်ဘက်ကမြင်ပါတယ်ဒါကြောင့်တရုတ်တစ်မောင်ခိုတွေကိုမတရားအဖမ်းခံရသူဖြစ်တရုတ်မီဒီယာမှာဖော်ပြကြပါတယ်ဒါပေမဲ့မြမတစ်တော်ဥပဒေနဲ့တစ်လုံးတင်ပို့မှုပြပိနေဥပဒေကိုဆန့်ကျင်သူတွေကိုတကိုးအဖြစ်ဗမာဘက်ကမြင်ပါတယ်တရုတ်တစ်တကိုးနဲ့ပူးပေါင်းသူဟာလည်းကြံရပါဖြစ်ပေမဲ့တရုတ်အာဏာပိုင်ကတော့ခိုးသွင်းတဲ့တစ်ကိုတရားဝင်တစ်အဖြစ်လက်ခံကြိုးစွနေပါတယ်တရုတ်အရာတန်းတွေနဲ့တွေ့ဆုံရင်တစ်ခိုးသွင်းမှုကိုအရေးယူမယ့်အကြောင်းပြောပေမဲ့လက်တွေ့ကတော့တစ်ပန်သမျှလက်ခံနေတုန်းဖြစ်ပါတယ်2014အထိမြန်မာဘက်ကတစ်ကူဘမီတာ70တန်းကျော်ဒေါ်လာ3,000ဘူးတင်သွင်းတဲ့အနည်း40ရာခိုင်နှုန်းကတမလန်းသားဖြစ်ပါတယ် ဒီဥပဒေဘက်ကလုပ်ငန်းအတွက်တမလန်းသားအများဆုံးတင်သွင်းတာမို့တမလန်းနဲ့ဘလောက်ကိုကွဲပြောက်နိုင်တဲ့သဘာဝပစ္စည်းအဖြစ်ကုလသမဂ္ဂကသတ်မှတ်ဖို့နဲ့မြမတစ်လုပ်ငန်းဌာနကိုဖျက်သိမ်းပြီးပွင့်လင်းမြင်သာတဲ့တစ်လုပ်ငန်းကိုအဓိကထားဖို့ EIA အဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ
ဥက္ကဋ္ဌမြမရေးတုံးတက်ချက်ကိုခုလိုကြတာပရိနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်။အခုနောက်ဆုံးကြက်နေသေးတဲ့တိုင်းရင်သတင်းလောကန္တာကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအမီဘာ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနမှမစ္စတာစုံထောင်းနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးတို့တွေ့ဆုံခဲ့ကြပါတယ်။နိုင်ငံသားစီစီရေးကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီကနေရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဖို့တောင်းဆိုခဲ့တဲ့ဆိုတာနဲ့ကချင်ပြည်နယ်ဘက်မှမြန်မာတပ်မတော်နဲ့ခဲဟိုကချင်လူလက်ရေးအဖွဲ့တို့ကြားကတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင့်။
ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကြီးမှူးမစ္စတာဆုံထောင်းနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးတို့ဟာဩဂုတ်လ23ရက်နေ့ရန်ကုန်မြို့စီဒိုနာဟိုတယ်မှာတွေ့ဆုံကြပါတယ်ရှမ်းပြည်နယ်ဟာပြည်ထောင်စုမြန်မာနိုင်ငံကနေဘယ်တော့မှခွဲထွက်မှာမဟုတ်ပဲပြည်နယ်အတွင်းနေထိုင်တဲ့တိုင်းရင်းသားအလုံးကိုစုစည်းပြီးဖက်ဒရယ်ပြည်ထောင်စုရှမ်းပြည်အဖြစ်နေထိုင်သွားမယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးကတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကြီးမူမစ္စတာဆုံထောင်းနဲ့တွေ့ဆုံစဉ်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံရှိတိုင်းရင်းသားလူမျိုးအသီးသီးတို့ဟာနောက်ခံသမိုင်းကြောင်းယဉ်ကျေးမှုတို့ကွဲပြားရှုပ်ထွေးကြောင်းပြည်ထနာကိုဖြည့်ရှင်းရမှာမှန်ကန်တဲ့နီလန်းကျင့်သုံးသွားရန်လိုအပ်ကြောင်းလူနည်းစုအရေးကိုစဉ်းစားရမှာဒန်းတူရေးတစ်ခုတီးဖြင့်မလုံလောက်ကြောင်းလူနည်းစုများကိုပို့ပြီးတော့ဦးစားပေးရမှာဖြစ်တယ်လို့မစ္စတာဆုံထောင်းကခွန်ထွန်းဦးကိုပြန်လည်ပြောကြားတယ်လို့တွေ့ဆုံရေးမှာပါဝင်တဲ့ SNLD သုတေသနဌာနမှူးစိုက်ထွန်းအေးကပြောပါတယ်2015ရွေးကောက်ပွဲနောက်ပိုင်းမှာသာတရုတ်ကွန်မြူနစ်ပါတီကနေရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုအဆက်အသွယ်ပြုလာတာဟာအခုဒုတိယအကြိမ်ဖြစ်ပါတယ
်ရခိုင်ပြည်နယ်အတွင်းမှာနိုင်ငံသားစစ်စစ်ရေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရနဲ့ခုနှစ်ရက်တွင်တွေ့ဆုံဖို့အတွက်ရခိုင်မျိုးသားပါတီကနေဩဂုတ်လ15ရက်နေ့မှာတောင်းဆိုလိုက်ပါတယ်အခုလိုတောင်းဆိုရတာဟာပွင့်လင်းမြင်သာမှုမရှိတဲ့အပြင်မြို့နယ်စစ်စစ်ရေကော်မတီတွေမှာဥပဒေနဲ့ဒေတာအခြေအနေကိုကောင်းစွာနားလည်သူနှုတ်ဦးကိုပြန်လည်ထည့်ပေးဖို့နဲ့တခြားကိစ္စတွေရှိနေတဲ့အတွက်အခုလိုတောင်းဆိုရတာဖြစ်တယ်လို့ ANP ပါတီဒုတိယဥက္ကဋ္ဌဦးခိုင်ပြည်စိုးကပြောပါတယ်ဦးသိန်းစိန်အစိုးရလက်ထက်ကမြို့နယ်စစ်စစ်ရေးကော်မတီမှဒေတာခံများစုလေးစားရသူရက်သားနှုတ်ဦးကိုထည့်ပေးထားပေမဲ့တမတဦးထင်ကျော်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့အဲ့ဒီနှုတ်ဦးအစားဌာနဆိုင်ရာကအများလေးစားသူနှုတ်ဦးကိုအစားထိုးခဲ့တာပါတပင်းအရင်အစိုးရလက်ထက်ကဗူရီတောင်မြို့နယ်မှာနိုင်ငံတာဖြစ်ခွင့်စစ်စစ်ဖို့တင်ထားတဲ့မွတ်စလင်နယ်ဖွာ38ဦးထဲက29ဦးကိုနိုင်ငံတာစစ်စစ်ရေးကော်မတီကစစ်စစ်မှုမရှိဘဲနိုင်ငံတာပြုခွင့်ရသူအဖြစ်အခုရက်ပိုင်းကတတ်မှတ်ခဲ့တာဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်ဗူရီတောင်မြို့ခံတွေနဲ့တံဃာရော်တွေကနေ ACD ဘုံတော်ကြီးကျောင်းမှာအရေးပေါ်စည်းဝေးတစ်ခုလုပ်ပြီးရှုတ်ချခဲ့ကြပါတယ်
မြန်မာအစိုးရတပ်မတော်နဲ့ကချင်တွက်လက်ရေးတပ်မတော် KIA တို့အကြားဩဂုတ်လဆန်းကနေစစ်ရေးတွေတက်မာလာပြီးအခုချိန်ဆိုရင်ကချင်ပြည်နယ်ဖားကန်မိုးကောင်းနဲ့နမ်ယာဟူကောင်းထိုင်ဝမ်ဒေသချစ်ထူးစုရွှေမော်တွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားလာပါတယ်အစိုးရတပ်နဲ့ KIA တပ်မဟာနဲ့တပ်ရင်း14အကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်လီဒိုလမ်းမပေါ်ကအစိုးရအထက်တန်းကျောင်းတွေကိုပိတ်ထားရပါတယ်တိုက်ပွဲကြောင့် KIA တပ်ရင်း14နေမြေရှိရွှေမော်တွေအားလုံးကိုလည်းပိတ်ထားရပြီးစစ်ဘေးဒုက္ခသည်တထောင်ကျော်နှိဆက်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်အရှိဘက်ကံပိုက်တီလမ်းကြောင်းစဒုံဒေသမှာလည်းဒီတစ်ပတ်အတွင်းမှာပဲအစိုးရတပ်မတော်စစ်ရင်အားဖြင့်စစ်ရေးလှုပ်ရှားမှုတွေတိတိတသားပြုလုပ်လာတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်ထိခိုက်သေးဆုံးမှုတွေရှိနေပေမဲ့နှစ်ဖက်စလုံးကထုတ်ပြန်တာမရှိသေးပါဘူး။
21 ရာစုပင်လုံးညီလာခံရင်းနဲ့ပတ်သက်ပြီးချင်းလူမှုအဖွဲ့အစည်းချုပ်တင်ညှိနှိုင်းဖို့အတွက်ချင်းရက်ဖက်လူမှုအဖွဲ့အစည်းတွေတွေ့ဆုံပွဲကိုလာမယ့်ဩဂုတ်လ20ရက်နေ့ကနေ24ရက်နေ့ထိရန်ကုန်မြို့မှာကျင်းပသွားမှာဖြစ်ပါတယ်လာမယ့်ဩဂုတ်လ31ရက်နေ့ကျရင်စတင်ကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းညီလာခံခေါ်21ရာစုပင်လုံးညီလာခံမှာချင်းပြည်သူတွေနဲ့အရက်ဖက်လူမှုဖွဲ့စည်းတွေရဲ့ဆန္ဒတဘောထားထိထိရောက်ရောက်ပါဝင်နိုင်ရဲ့အတွက်ခုလိုတွေ့ဆုံဆွေးနွေးပွဲကိုကျင်းပဖို့စီစဉ်တာဖြစ်တယ်လို့ပွဲဖြစ်မြောက်ရေးကော်မတီကပြောပါတယ်အဲ့ဒီတွေ့ဆုံဆွေးနွေးပွဲမှာချင်းပြည်နယ်မြို့နယ်ကိုမြို့နယ်အပြင်စကိုင်းတိုင်းရခိုင်မကွေးမန္တလေးချင်းစာပေနဲ့ယဉ်ကျေးမှုကော်မတီတို့မှကိုယ်စားလှယ်5ဦးစီနဲ့စုစုပေါင်းကိုယ်စားလှယ်အယောက်80ကျော်ပါဝင်တက်ရောက်ကြမယ်လို့သိရပါတယ်
။တိုက်ထီးဦးတောင်ပေါ်ကဟိုတယ်အခန်းပိုတွေကိုတစ်လအတွင်းပိတ်သိမ်းဖို့ညွှန်ကြားချက်ကိုမလိုက်နာတဲ့ရိုးရိုးလေးဟိုတယ်ရဲ့လုပ်ငန်းလိုင်စင်ကိုပယ်ဖျက်လိုက်တယ်လို့ဟိုတယ်နဲ့ခရီးသွားလာရေးဌာနမော်လမြိုင်ရုံးခွဲကနေသိရပါတယ်။ဇွန်လ29ရက်နေ့ကသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကပြုလုပ်ခဲ့တဲ့ကြိုက်ထီးရိုးဇေတီတော်ဆိုင်ရာလုပ်ငန်းညှိနှိုင်းအစည်းအဝေးကနေဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနကနေခွင့်ပြုထားတာထက်ပိုဆောက်ထားတဲ့ရိုးရိုးလေးဟိုတယ်အခန်းတွေကိုပိတ်သိမ်းဖို့ဆုံးဖြတ်ထားချက်ကိုရိုးရိုးလေးကုမ္ပဏီကိုအသိပေးအကြောင်းကြားခဲ့ပေမဲ့လိုက်နာဆောင်ရွက်ဖို့ပြက်ကွက်ခဲ့လို့မြန်မာနိုင်ငံဟိုတယ်နဲ့ခရီးသွားလာရေးဥပဒေပုံမှန်19ကကြီအရလုပ်ငန်းလိုင်စင်ကိုပယ်ဖျက်လိုက်ခြင်းဖြစ်ပါတယ်
ခုသတင်းလော်ရီကိုဆက်လက်တင်ဆက်ပေးသွားမှာပါဒီလကုံပိုင်းလောက်မှာပြည်အောင်စုညီညီညီလာခံကျင်းပဖို့ဆိုင်းပြင်းနေတဲ့တချိန်ထဲမှာပဲကချင်ပြည်နယ်ဘက်မှာမြမတက်မတော်နဲ့ KAO ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေကြရပြီးတော့လောက်ကန်စားသောက်ဖို့အတွက်မလုံခြုံတဲ့အခြေအနေမှာရှိနေပါတယ်ဖကံမြို့နယ်ကျူးစွတ်ကျေးရွာကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတော့အမိကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ဆက်ထားပါတယ်
ကချင်ပြည်နယ်ဖန်ခါမြို့နယ်ရာသူစုချေးရွာနေတဲ့ဝိုင်းမှာဖြစ်ပွားနေတဲ့ကချင်လွတ်လပ်ရေးတပ်မတော် KNA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ရာသူစုဒေသခံတွေနဲ့စစ်ပြေးဒုက္ခသည်တွေစားဝတ်နေရေးနဲ့သွာလာလုပ်ကိုင်ဖို့အခက်အခဲတွေကြုံတွေ့နေရတယ်လို့ဒေသခံသူကခုလိုပြောပါတယ
်အခုကဒေသခံတွေကအကုန်လုံးဒေနေရာကမှသွားလို့မရတော့ဒီကျွန်တော်တို့နေသွားတဲ့နေရာဒီမှာဘုလုံးသားနေနဲ့တိုက်ခိုးပြီးမှတော့ဘသူကမှသွားခွင့်မပြုတော့ဘူးကချင်ယောက်ျားလေးတွေကိုအခု၄ယောက်ရှိပြီသူတို့ဖမ်းထားတာကိုကမိုင်းနေနဲ့ကြောက်ရတယ်သူတို့ဖမ်းမှာကိုလည်းကြောက်ရတယ်
တိုက်ပွဲတွေကြောင့်လူကြီး900ကျော်ဟာရာသူစုချေးရွာသင်းကဘုံကြီးကျောင်းတွေခရီးရန်ဖျားကျောင်းတွေမှာခိုးလုံနေကြရပါတယ်ရှာသူစုချေးရွာနီးတဲ့ဝိုင်းနဲ့ရွှေမော်ဘက်ကထွေပြေးလာတဲ့သူတွေကိုဘာသာရေးဖွဲ့စည်းတွေ KIA တိုင်းရင်းစလေးရဲ့ကူညီနဲ့တန်လိုင်းဘက်ကိုထွက်သွားနိုင်အောင်လှုပ်ဆောင်ပေးနေတယ်လို့ဒုက္ခသည်ဦးအိုက်ဆိုင်ကဆိုပါတယ်
ကျွန်တော်တို့ကဟိုဆက်ချင်းမော်နေပေါ့အဲ့လိုမျိုးအဆက်ပြေလုပ်ပြီးမှထွက်ခွင့်ပေးမယ်ဆိုမှကျွန်တော်တို့အဲ့လိုပဲလာနေမှဖြစ်ပြီးတို့လာခင်ဗျာ
ပိုက်ပွဲတွေကြောင့်ရွှေမော်သွင်းမှာပိတ်မိနေတဲ့သူအယောက်ထောင်ကျော်ခန့်ရှိနေသေးတယ်လို့သူကဆိုပါတယ်လောလောဆယ်ဆယ်မှာတော့မြန်မာတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တို့ကြားမှာစစ်ရေးအရှိန်မြင့်တက်နေစေလို့ KIO သတင်းနဲ့ပြန်ကြားရေးဌာနတာဝန်ခံဒုပုမှုကြီးနော်ပူကဆိုပါတယ
်တက်လာတဲ့ဒီတပ်မတော်ဘက်ကဒီသားတွေတိကျုံးကြပြန်စုတာတော့မရှိဘူးတိုက်ပွဲကတော့ဖြစ်ဖြစ်အောင်မှာပါဒီမှာလို့ပြောရပါလား
တိုက်ပွဲတွေကြောင့်တင်းချောင်နေရတဲ့စစ်ပြေးတွေအတွက်နမတိမြို့နယ်ကအနယ်တီနဲ့လူမှုကူညီရေးတင်းဖွဲ့တွေဖားကန်မြို့နယ်ကပြည်ကန်ဖြူပါတီဝင်တွေ KPC ကချင်နှစ်ချင်းခရိယံဖွဲ့ချုပ်ပမောချီပြု SI ဖွဲ့တို့ကလည်းစံနဲ့လူသုံးဆောင်ပစ္စည်းတွေကိုလူသန်းကူညီပေးနေပေမဲ့လည်းဖိကခက်ခဲရှိနေစဲလဲဖြစ်ပါတယ်
ဆက်ပြီးတော့မွန်ပြည်လူအခွင့်အရေးဖောင်ဒေးရှင်းဘာမာလင်းနဲ့မြမအရေးပူပေါင်းဆောင်ရွက်သူများအဖွဲ့တို့ကနေပူပေါင်းပြီးပြည်တွင်းနေရဲစွန့်ခွာတိမ်းရှောင်နေရသူတွေရဲ့အခြေအနေနဲ့ဆက်လင်းလို့လူမသိသူမသိဘဝများအစီရင်ခံစာကိုဩဂတ်စ်လလယ်လောက်မှာထုတ်ပြန်ခဲ့ကြပါတယ်။လက်ရှိမွန်ပြည်နယ်ဒေသကပြည်တွင်းနေရဲစွန့်ခွာတိမ်းရှောင်နေရသူတွေရဲ့အခြေအနေဘယ်လိုရှိပြီးဘယ်လိုအခက်အခဲစိန်ခေါ်မှုတွေရှိနေပါသလဲဆိုတာနဲ့ပတ်သက်ပြီးတော့မိရင်စနိုင်းကနေခုလိုစူးစီးတင်ဆက်ထားပါတယ်။
ဒုက္ခသည်တွေပြည်တွင်းနေရဆုခွာတိုင်ဆောင်နေရသူတွေနေရပြန်ပို့တဲ့ကိစ္စနဲ့ပတ်သက်ပြီးမွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကလောက်ငါးစီစဉ်တရိတ်တာနိုင်အမွန်ကအခုလိုပြောပါတယ
်အဓိကဒီပြည်ဒီမှာတကယ်နိုင်ငံရေးအရာဟာဖြည့်ရှင်းချက်တွေနိုင်ငံရေးဆိုင်ရာသဘောတူညီချက်တွေဘယ်လောက်ဆက်ရှိသေးလဲမရှိသေးတဲ့ခါသာဒီ IDP တွေပြည်သူ့ refugee တွေပြည်သူ့နေရရုံပြန်ပို့တဲ့ကိစ္စမှာနော်ကျွန်တော်တို့နေရာတွေကိုဖွဲ့ဝေပေးဖို့နော်အလုံးစုံရေးအစီအမံတွေကိုဆောင်ရွက်ပေးဖို့သူတို့ရဲ့ရေးချေဒါဒီရက်တည်နိုင်မဲ့ဒီသုံးကျော်စိတ်ချရတဲ့ဒီ
Mobi party, Tanchak de Tarima, Nepal, Nasa, Georgia, Netaila Kajare, Mobi twin the Yasuka, Tanchang Ria to INDP Rima, Long Lobby, Yeshe Kaimere, at the Moon Jang Rim, 2009 Derepi, Taupa Muru let the Nitatane, Yonella Biro, Lashima, Sanaya Kane, Jama Yi, once a Muru, Tika Suya in Pupane Jare, Lule, Nai Emonga Piovare. More INDP Rego Nessa, Guni Pay, and New Papa, DPC Ne. Nippon Foundation ga kunyi thauk pa pe ni pe me lai shin ma thauk pa mu rue shwa cha la re lo mon ka sai ye ne phwe pye committee ga program manager nai aung song ga pyo ba de
aku naw ba ja lo a ri phwe na thulo ye mu wa ra ja paw no thulo di ndp rue go di daikha yin no so 6 la naw ba so 3 la naw ba aku chei ma ja lo
ไอ้น้องรู้จะสู้ส่วนยอดแล้วไม่ไปหรอกล้อล้อเซมมามอไอทีปีรู้เยต้องน้องงาถองคาชีปีทางก็อยากก็เสลคุณเนี่ยกับไทยนั่งกับมามยามานั่งกับประตูอ่ะเต้นจับยามโปชิงขังเขียบีเต้าขาแต่มีอภิมาปีด้วยเนี่ยสุขว่าเต้นช่องเนี่ยดูมีอภิมอมีติดปาร์ตี้ท่านชอบเดต้ามีอภิเดคลาวคนีเปล่าต้นไปเช็ดได้เยี่ยช่องพี่เดต้าเนี่ยตัวเยี่ยช่องพี่เดต้ารู้มากันเนี่ยที่ในไทยในใจยาบาร์เลยไอทีปีรู้ฮะเดต้าด้วยสิเย่ปลิบกับเต้มามุ่งเลยอ အစီရင်ခံစာမှာဖော်ပြထားပါတယ
်။အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။
တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကြီးမူမစ္စတာဆုံထောင်းနဲ့ရှန်တန်ဟင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးရုကနေရန်ကုန်မြို့မှာတွေ့ဆုံကြပါတယ်
။တရုတ်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
타인내사데이터가니수지ထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်တောက်ကြနေမနေ့ခင်မှာတော့ကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသာပတင်းညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မရှင်အစီအစဉ်အဆုံးတက်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။တရုတ်နိုင်ငံမှာရောက်နေတဲ့ဒေါ်ဆန်းစုကြည်ကိုဒီကနေ့တရုတ်ဝန်ကြီးချုပ်လီခေချန်ကနိုင်ငံတော်ကွန်ပျူတာဖွင့်နဲ့ကြိုဆိုပါတယ်။အဲဒီနောက်ခေါင်းဆောင်တို့ဦးဆွေးနွေးကြတာမှာမြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတော့လည်းပေါ့ဝင်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အခုတရုတ်နိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြတ်သက်နိုင်ရပြီးအစိုးရဖွဲ့ပြီးခဲ့ကြဆိုရင်ပထမဆုံးနိုင်ငံတော်ဆင့်ခီးစဉ်ဖြစ်ပါတယ်။ဒေါ်လာ 3.6 ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားတဲ့အေယာဝတီမြစ်ပေါ်ကမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်းထားတာကိုတရုတ်နိုင်ငံဘက်ကပြန်ဆကျင်နေတာပါ။ဆီးရီးယားနိုင်ငံအာလပ်ပိုမြို့ကိုဒီကြောင်ကနေအပြင်းထန်တိုက်ခိုက်တာမှာထိခိုက်ဒဏ်ရာရပြီးသွေးတွေဖုန်တွေနဲ့ဖုန်းလွှမ်းနေတဲ့ကလေးငယ်လေးရဲ့ထိလန့်မွေရုပ်ပုံကိုပုံမှန်သတင်းမီဒီယာတွေမှာရောလူမှုကွန်ရက်မီဒီယာတွေမှာပါထုတ်လွှင့်ဖြန့်ဝေနေကြတာမျိုးကမ္ဘာတစ်ဝှမ်းကလူတွေတွေ့ကြရပါတယ်။မျက်နှာမှာဖုန်တွေသွေးတွေပေးကြံနေပြီးချက်တေတေပြီးတော့အားပြတ်နေပုံရတဲ့ကလေးငယ်လေးအရေးပေါ်လူနာတင်ရင်ကားတဲ့ကလေမော်ယောင်ခုံလေးတလုံးပေါ်မှာထိုင်နေတဲ့ပုံကိုစီးရီးယားအတိုက်ခံလှုပ်ရှားသူတွေကထုတ်လိုက်တာပါ။ဖက်ဒူလာဂူလန်နဲ့ဆက်ဆက်သူတွေကိုတူရကီရဲ့တပ်ဖွဲ့ကဒီကနေ့မနေ့အာယုံမတက်ခင်မှာဖမ်းဝရမ်း200နီးပါးကိုထုတ်ပြန်ပြီးတော့နေရာထဏတရားကျော်ကိုရှာဖွေစစ်ဆေးတာတွေလုပ်ပါတယ်။ပြီးခဲ့တဲ့လကအာနာသိမ့်မှုကြိုးစားမှုရဲ့နောက်ွယ်ကစီစဉ်သူဖြစ်တူရကီဆွေရကဆွဆွဲထားတဲ့အမေရိကန်မှာနေထိုင်သူတူရကီဘာသာရေးကောင်းဆောင်ဖက်ဒူလာဂူလန်နဲ့ဆက်ဆက်ရှိတဲ့ဆိုတဲ့လူတွေကိုရဲတပ်ဖွဲ့ကဆက်ရှာနေတာပါ။ကူလန်ရဲ့ပဒါရေးဆိုင်ရာလုပ်ငန်းတွေကိုရန်ပုံငွေထောက်ပံ့နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့သူ့ကိုထောက်ခံသူတွေကြားအဆက်ဆက်ကိုရှာဖို့အတွက်တူရကီဗဏ္ဍာငွေကြေးဆိုင်ရာရဲတပ်ဖွဲ့ကဦးဆောင်ပြီးတော့အခုလိုရှာဖို့စစ်ဆေးတာတွေလုပ်တာပါ။ဥလံပိရေကူးပြိုင်ပွဲမှာဝင်ပြိုင်ခဲ့တဲ့အမေရိကန်ရေကူးအသင်းကရေကူးအားကစားသမား2ဦးဟာလူရက်ခံရတယ်ဆိုတဲ့ဖြစ်ရပ်တစ်ခုနဲ့ပတ်သက်တဲ့မေးခွန်းတွေကိုဖြေဖို့အတွက်ရီယိုဒီဂျနေရိုမြို့မှာထင်းထင်းခံရတယ်ဆိုတာအမေရိကန်ဥလံပိကော်မတီကအတည်ပြုလိုက်ပါတယ်။ဂန်နာဘန်းစ်နဲ့ဂျက်ကွန်ဂါရူကိုရီယိုအိုလံပိကကနေအမေရိကန်ကိုပြန်မဲ့လေယံပေါ်ကနေမနေ့ကခေါ်ချသွားပြီးလေစိတ်တဲကအထူးရတပ်ဖွဲ့အခြေစိုက်တဲ့နေရာကိုချက်ချင်းပဲခေါ်သွားပါတယ်။နောက်ထပ်အသင်းမှာ James Fan အပါအဝင်ယခုအကစားသမားစုစုပေါင်း၄ရက်ကို Brazil မှာလူခံရတယ်လို့သူတို့ကပြောတာပါခင်ဗျာ
။ ကြာသပတေးနေ့ညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာနားဆင်နိုင်ကြပါတယ်။တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.